Welcome to the Voice of America in Burmese.
မင်္ဂလာခရစ်စမတ်မနက်ခင်းပါခင်ဗျာ2024ခုနှစ်ဒီဇင်ဘာလ25ရက်ဗုဒ္ဓနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံစီစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီဒီစီစဉ်ကိုပထမနာရီဘက်မှာ Radio Line တို့ Beta နဲ့နားထောင်နိုင်သလိုစီစဉ်အပြည့်ကိုလည်း Juru Selected TV VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ကျွန်တော်တပေါ့သားပါ
Syria နိုင်ငံတွင်းကလက်နက်ကိုင်အဖွဲ့တွေကိုဖျက်ပြီးကာကွယ်ရေးဝန်ကြီးဌာနအောက်မှတစုတဖွဲ့တဲ့အဖြစ်ထားဖို့သဘောတူလိုက်ကြပြီလို့ Syria အာဏာပိုင်တစ်ကကြေညာပါတယ်။ Gaza မြောက်ပိုင်းကအင်ဒိုနီးရှားဆေးရုံကနေတင်းရှောင်ကြဖို့ Israel စစ်တပ်ကတွန်းအားပေးခဲ့တဲ့အတွက်နောက်ထပ်ဆေးရုံတစ်ခုစီလူနာအတော်များများရောက်လာကြတယ်လို့ Gaza ကျန်းမာရေးဌာနကပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်းနက်စ်ဒေသတဲကခြေရွာတစ်ခုကိုရုရှားတပ်တွေထပ်မံထိန်းချုပ်လိုက်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကတင်းနှလာနေမှာပြောပါတယ
်။အဲ့လိုထိတ်တန်းရောက်သတင်းတွေပြီးမှတော့ပတ်စင်စီစီဖြစ်တဲ့ညကြီးဩဇာဆိုရှယ်မီဒီယာပေါ်ကသတင်းတွေနဲ့ခီးသွွားအစီအစဉ်တွေကိုမတင်ပြမိပါ။အထူးစီစဉ်ဖြစ်ခရစ်စမတ်နေ့အတွက်ကမ္ဘာတစ်လောကခရစ်စမတ်ပွဲကျင်းပကြပုံကိုတင်ပြပါပါ။ခရစ်စမတ်နေ့နဲ့အတူမြန်မာနိုင်ငံမှာလည်းကလေးတွေကိုဖူဖို့ Santa Claus ကလက်ဆောင်တွေပေးနိုင်မယ့်နှစ်တွေရောက်ရှိလာပါစေလို့ VOA ကဆုတောင်းပါတယ်။အခုတော့ထိတ်တရောက်သတင်းတွေကိုကိုသားညွန့်ဦးကတင်ပြပါအောင
်။ Syria နိုင်ငံတွင်းမှာရှိတဲ့လက်နက်ကိုင်အဖွဲ့တွေကိုဖျက်သိမ်းပြီးတော့ကာဝေးဝန်ကြီးဌာနအောက်မှာတစုတဖွဲ့တဲ့အဖြစ်ထားဖို့သဘောတူလိုက်ကြပြီလို့ Syria အာဏာပိုင်တစ်ကကြေညာပါတယ်။Syria အာဏာရှင် Bashar al-Assad ကိုတိုက်ထွက်ရမှာဥဆောင်ခဲ့တဲ့ Hamed al-Shaara နဲ့လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကြားအစည်းအဝေးတရက်လုပ်ပြီးတဲ့နောက်အခုလိုကြေညာချက်ထွက်လာတာပါ Assad ပြုတ်ကျသွားပြီးကလေးကကမ္ဘာအရရက်ကအစိုးရတွေဟာ Syria ရဲ့အနာဂတ်ကိုစိုးရိမ်ပြီးတော့ Syria နိုင်ငံကိုကုစလေတွေအသီးသီးဆေးလွှတ်ကြပါတယ်အဲ့ဒီထဲစိုးရိမ်မှုတရက်ကတော့2014ခုနှစ်က Syria ရှေ့ပိုင်းဒေသနဲ့ Iraq အနောက်ချမ်းဒေသတွေကိုသိမ်းယူခဲ့တဲ့ IS စစ်သွေးကြောအဖွဲ့တွေပြန်ပြီးတော့ခေါင်းထောင်လာမလားဆိုတာပါတိုင်းလာနေကတော့ဆီးရီးယားနိုင်ငံရှေ့ချမ်းအမေရိကန်လေကြောင်းတိုက်ခိုက်မှုအတွင်းမှာ IS စစ်သွေးကြွ2ဦးသေဆုံးတယ်ဆိုပြီးအမေရိကန်စစ်တပ်ကကြေညာပါတယ်ဆီးရီးယားနိုင်ငံမှာအစိုးရတရက်တရားဝင်ဖွဲ့စည်းပြီးရင်တော့ရေကြောင်းပိုင်ရဲ့တတ်မှတ်မှုသဘောတူညီချက်ရဖို့အတွက်လိုလားတယ်လို့တူရကီတည်ယူပို့ဆောင်ရေးဝန်ကြီးကလည်းအင်ကာနီမှာပြောဆိုခဲ့ပါတယ်ကစားမြောက်ပိုင်းမှာရှိတဲ့အင်ဒိုနီးရှားဆေးရုံကနေပြီးတော့တိမ်းရှောင်ကြဖို့ Israel စစ်တပ်ကတွန်းအားပေးခဲ့တဲ့အတွက်မိုင်းချီဝေးတဲ့နောက်ထပ်ဆေးရုံတစ်ခုစီကိုလူနာအတော်များများရောက်လာကြတယ်လို့ဂါဇာကျမ်းမာရေးဌာနကပြောပါတယ်။လူနာတချို့အဆူလို့ရှိရင်ခြေကျင်လာခဲ့ကြရတယ်လို့ဆိုပါတယ်။အင်ဒိုနီးရှားဆေးရုံဟာဂါဇာမြောက်ပိုင်းမှာဒဇိတ်တပိုင်းလေပတ်နေတဲ့ဆေးရုံအနည်းငယ်တွေကတစ်ခုပါဝင်ဖြစ်ပါတယ်။အဲ့ဒီဒေသမှာ Israel တပ်ကဖိအားပေးလာတာ3လနီးပါးရှိပါပြီ။ဂါဇာမြောက်ပိုင်းဆေးရုံတဝိုက်ရက်ွက်3ခုမှာရှိကြတဲ့ Hamas လက်နက်ကိုင်တွေကို Israel စစ်စင်ရေးကပြစ်မှတ်ထားတာဖြစ်တယ်လို့ Israel ကတော့ပြောပါတယ်။ဒါပေမဲ့လည်းဂါဇာမြောက်ပိုင်းမှာလူဦးရေနည်းသွားအောင်လို့ဆောင်ရွက်ခြင်းအဖြစ်ဂျာဂန်နယ်ဖြစ်လာအောင် Israel ဘက်ကကြိုးပမ်းနေတာဆိုပြီး Palestine ဘက်ကဆွဆွဲပါတယ်။ Israel ကလည်းဆွဆွဲချက်ကိုညှင်းပါတယ်။တစ်ချိန်တည်းမှာတော့ဂါဇာအခြားဒေသမှာ Israel ရဲ့အင်ကာနီ၄ချိန်ဘုံကျဲတက်ခိုက်ရာမှာ Palestine ကိုဦးထံမှနေတည်ဆုံခဲ့တယ်လို့ဆေးဝင်များတွေကပြောပါတယ်။Israel ကိုထိ ंछ ုပ်ထားတဲ့ Jordan ပြည်အနောက်ဘက်ကမ်းမှာရှိတဲ့ Talqam မြို့အနီးမှာရှိတဲ့ဒုက္ခသည်စခန်းတစ်ခုကိုအင်ကာနီမနဲ့အစောပိုင်းက Israel တပ်တွေဝင်ရောက်စီးနင်းရမှာ Palestine နဲ့ဦးတည်ဆုံခဲ့တယ်လို့ Palestine ရဲ့ Israel အရာရှိတွေကပြောဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းမှာပဲ Ukraine နိုင်ငံရှေ့ပိုင်းဒုံညက်ဒေသတွေကခြေရွာတစ်ခုကို Russia တပ်တွေထပ်မံထိ ंछ ုပ်လိုက်တယ်လို့ Russia ကာကွယ်ဦးကြီးဌာနကတင်းလာနေမှာပြောပါတယ်။အဲ့ဒီမှာပဲယူကရိန်းကလည်းနိုင်ငံအရှိပိုင်းမှာရုရှားတပ်တွေနဲ့ထိတွေ့တိုက်ပွဲပေါင်း164ကြိမ်ဖြစ်ခဲ့တယ်လို့ဆိုပါတယ်။ယူကရိန်းရှေ့ပိုင်းက Velika Novosika မြို့ကိုဝိုင်းပတ်သိမ်းနိုင်အောင်အနီးမှာရှိတဲ့ Style Loja ခြေရွာကိုထိန်းချုပ်လိုက်တာဖြစ်တယ်လို့ရုရှားကာကွယ်ဝန်ကြီးကပြောပါတယ်။ရုရှားတပ်ဖွဲ့တွေက Kharkiv MDRKI ဒုံးညက် Zaporizhia Kazan ဒေသတော်ဝိုင်းမှာရှိတဲ့ယူကရိန်းတပ်ဖွဲ့တွေကိုပါတိုက်ခိုက်ခဲ့တယ်လို့လည်းရုရှားကာကွယ်ဝင်ကြီးကပြောပါတယ်။ဒါ့အပြင်တင့်ကားနဲ့အမြောက်တိုလိုမျိုးယူကရိန်းစစ်လက်နက်တွေကိုဖျက်ဆီးခဲ့ပြီးတော့မောင်းသူမဲ့လေယာဉ်14ဇင်းကိုပါပစ်ချခဲ့တယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကကြေညာပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းလေတပ်ကလည်းအရှိအလေပိုင်းမှာနိုင်ငံအရှိပိုင်းမှာရုရှားတပ်တွေနဲ့ထိတွေ့တိုက်ပွဲပေါင်း164ကြိမ်ဖြစ်ခဲ့တယ်လို့တရင်းလာနေနှောင်းပိုင်းမှာပြောပါတယ်။နိုင်ငံအရှိပိုင်းနဲ့တောင်ပိုင်းတစ်လျှောက်ရုရှားတပ်တွေတက်မလာအောင်လို့မြေပြင်အခိုင်အမာခြေကုပ်ယူထားတယ်လို့လည်းယူကရိန်းဘက်ကဆိုပါတယ်။ဒီတော့အတွက်မှာပဲရုရှားရဲ့ကော့စ်ဒေသတွေကယူကရိန်းရဲ့ထိုးစစ်ကိုဆက်လက်ဆင်နွှဲနေတယ်လို့ယူကရိန်းတာဝန်ရှိသူတွေကလည်းပြောဆိုခဲ့ကြပါတယ်ခင်ဗျာ။
ပြည်ရဲ့အမေရိက and then Manapa Nimawada season Nigumene Chow Naigan and Chow Nai Gueti. I do me that Nasanga, kilohats, Ditishi Tonga. I do me that Donzenit, kilohats, Chowtinga Donyane. I do me that Lazy, kilohats, Konga, Don Donyarugani, Tolu and Binivari. Mane Konanaiti, Dudiawango, Lurumes Rene, Digital Line Rigani, Payunai Marisha.
View American Tangani, video Tita and Nanga, the Ridigo, Chinanibari. Afghanistan and Nanga, Taliban Council Nine, Pakistan and Nanga, Simian Guzleri, Afghan Muro, Kabuma, Inganiga, Twisson, Sunigari. A temper, Wara, Suswe Jerry Jong, the Nija, Yana Giari, Suniburi, Pian Salai Dale, Pipari. Taliban Nangjaiwunji, Amir Khan Mutaki, Pirewunji, Sirajuddin Haqqani Abawin, Taliban Simian Guzle, Puega, Afghan Saya Pakistan, Tukuzle, Mohammed Sadid Usane Puegu, Kabul Muma, Lakan, Twisson, Sunijarawa. Taliban Nangjaiwunji Tanaga, Topia Mare. Afghan Pakistan Nanga, the Kilometer Natoncha, Lau Nenebejin, Tisanira, Pipare. Pakistan Suyane, Pound Lakana, Sound as a Sandy Sapu, Sanashi, the Jong, Taliban Nangjaiwunjiga, Piovare. Go to any Kudan Tala, Sanya, Kulusa Samuri, Pobu, Tota, Gomon Lazibu, Nananga Suya Jama, Pian, Nina Sora Murigu, Tomia, Pipi, Desapiajo, Tala Muri, Legu, Chome, Sui, Afghanistan, Pakistan Jaga, Timani, Petanarigu, Kaido, Pishiama, Pidelule, Taliban Nangjaiwunji, Mutakiga, Pio Jagavare. Turkey Nanga, now Mel Baiga, Lena Kayon Seon, Tukuma, Inganimana. Turkey Nanga, now Mel Baiga, Lena Kayon Seon, Tukuma, Inganimana Baiga, Pokwe, Mu Pipido, Lu, Set, Uti, Song, Out, and Yavare. Pongwe, Mu Pitania, Balexa, Pine, Doma, Pitalu, Turkey Nanga Pine, and a Dulu, Trintanaga, Jinavare. Ari Seonha, Luzu, Tutet, and Yagani, a Sanwe, Jilla Dama, Tishivare. Ari Pokwe Mujang, Kayan Kute, Tare, the Assault, Pujadavido, and Nima, she, a Sound, Relay, and Ninga, Tikamu, Shirelu, Balexa, Pine, Ochoemu, Ismail, Ustanglu, Piovare. ဒီပညာရေးဆရာမောင်ရင်မှုကြောင့်အခုလိုပောက်ကွဲခဲ့တာဖြစ်ပြီးတော့လောက်ကျန်ဖြတ်စည်းမှုမဟုတ်ဘူးလို့လည်းတရားဝင်ကြီးကတော့လူမှုကွန်ရက်မှာရေးသားထားပါတယ်။ဂါဇာဒေသစစ်ပွဲတွေကြားမှာပဲခရစ်ယာန်ဘာသာဝင်တွေအတွက်အထွတ်မြတ်နေရာတစ်ခုဖြစ်တဲ့ဘက်လဟမ်မြို့မှာတော့ကဆိတ်ဆိတ်ခရစ်မတ်နေ့တနေ့နောက်တစ်ချိန်ဖြတ်တန်းရပါတယ်။ပုံမှန်လို့ဆိုရင်တော့ပွဲရောင်မီပွဲရောင်မီရောင်နေ ရောက်တိုင်းနိုင်ငံခြားခီးသွွားတွေပြင်းထန်နေလေရှိပါတယ်ဘတ်ဒရဟမ်မြို့ရဲ့ဝင်ငွေ80ရာခိုင်နှုန်းလောက်ဟာခရစ်စမတ်ရာသီတွင်းခီးသွွားလုပ်ငန်းကနေပြီးတော့ရရှိတာဖြစ်ပါတယ်အခုတော့ဒီပုံမှန်ခရစ်စမတ်ပွဲတွေဖျက်သိမ်းထားတော့မြို့ရဲ့စီးပွားရေးကိုအတော်လေးထိခိုက်စေပါတယ်ဘတ်လဟမ်မြို့ရဲ့သတင်းစကားဟာညဉ့်ညံ့မှုနဲ့မျှော်လင့်ခြင်းဖြစ်ပါတယ်လို့မြို့တော်ဝန်အန်တွန်ဆယ်ဘန်ကပြောပါတယ်။ပါလက်စတိုင်းပြည်သူတွေရဲ့ဆုံးရှုံးခံစားမှုတွေကိုအဆုံးသတ်စေဖို့ကမ္ဘာကြီးကဆောင်ရွက်ပြီးပါလို့လည်းမြို့တော်ဝန်ဆယ်ဘန်ကစကားပါသွားပါတယ်ခင်ဗျာ
။မင်္ဂလာခရစ်စမတ်နေ့ပါခင်ဗျာ။ဒီနေ့ကိုခရစ်တော်ယေရှုဘွေးဖွားတဲ့နေ့ဖြစ်ရိုမန်ကက်သစ်ဘုရားကျောင်းကနေသတ်မှတ်ခဲ့ပြီးခရစ်ယာန်ပွဲတော်ဖြစ်ကျင်းပခဲ့တာပါ။ဒါပေမဲ့ Orthodox Christians ကိုခေါ်တဲ့ Russia, Romania, Ukraine ကရှေးမှု Christian တွေကတော့ဇန်နဝါရီလ9ရက်ကိုသတ်မှတ်ခဲ့ပါတယ်။ Christmas က900ရာစုထိခရစ်ယာန်တွေရဲ့အဓိကပွဲတော်ဖြစ်မလာသေးဘူးလို့လေ့လာတွေ့ရှိချက်တွေမှာပြောကြပါတယ်။ဒါပေမဲ့ American ပြည်တော်စုပါဝင်ကဘာတလောမှာတော့ Christmas ကိုပုံစံမျိုးမျိုးနဲ့ကျိုးစိုးနေကြပါတယ်။မိုက်သန်စင်ကစူးစီးတင်ဆက်ထားပါတယ
်။ We wish you a Merry Christmas. We wish you a Merry Christmas. We wish you a Merry Christmas and a Happy New Year.
ကပီယန်စုဝါရှင်တန်ဒီစီမြို့တော်ကသမရအိမ်ပြီးတော့မှဒီနေ့အတွက်အားလည်းရရာသည့်အလှဆင်ထားပြီးဖြစ်ပြီးတော့ဒီနေ့အတွက်တော့ငင်းချဲရင်းနဲ့အလင်းရောင်ထွန်းလင်းတဲ့ရာသည့်အဖြစ်ခေါင်းစဉ်တက်ထားပါလေ အမေရိကန်သမ္မတကတော်ဂျိုးဘိုင်ဒန်ကအင်ပြူရောအလှဆရာမှာကူညီပေးကြတဲ့နိုင်ငံတော်ကစည်တနာဝန်ထမ်းတွေကိုကျေးဇူးတင်တဲ့အကြောင်းဒီဇင်ဘာလ2ရက်နေ့ကပြောသွားခဲ့ပါတယ်
It's been the honor of our lives to serve as your first family.
သမရမိသားစုအဖြစ်ပြည်သူတွေအတွက်တာဝန်ထမ်းဆောင်ရတာဂုဏ်ယူမိပါလေ။ဒီအားလည်းရာသီမှာကျမတို့နိုင်ငံငင်းချမ်းရေးနဲ့အလင်းရောင်တွေစောင့်ခြင်းနိုင်ပါစေ။ပျော်ရှင်ပွဲအားလည်းခရစ်မတ်ရာသီဖြစ်ကြပါစေ။အားလုံးကိုချစ်ပါလေ။ကျေးဇူးတင်ပါတယ်လို့သမရကတော်ဂျိုးဘိုင်ဒန်ကပြောတော်တာပါ။အင်ဘီရောကိုအားလည်းရာသီအတွက်အလှဆင်တာကိုသမရကတော်တွေကတာဝန်ယူစီစဉ်ရတာဖြစ်ပါလေ။အင်ဘီရောမှာခရစ်မတ်တစ်ပင်83ပင်တစ်ပင်မှာချိတ်တဲ့အလှဆင်တဲ့ဘောလုံးနဲ့အယုတ်အခုပေါင်း 28,125 ခုထက်မနည်း 9,130 ပင်ရှိတဲ့ဖဲကျိုးနဲ့လက်နဲ့ညက်ပြီးတော့ပုံဖော်ထားတဲ့စက်ကူကျိုးယုတ်အခု 2,200 ကျော်နဲ့အလှဆင်ထားလေဖြစ်ပါသည်ဒီနှစ်အားလည်းရာသီမှာအမေရိကန်အင်ဘီရောအလှဆင်ထားတာကိုလာကြည့်တဲ့သူကအယောက်တသိန်းနီးပါးလောက်ရှိမယ်လို့ခန့်မှန်းထားပါတယ်ရှင
် Christmas is near Christmas is just round the corner.
ရရှိစပွဲကြီးထုံရင်ပြီးချစ်ခင်ရသူတွေနဲ့အတူဖြတ်တန်းနိုင်ဖို့ရှေ့တန်းမှာကြီးပင်းရပြီးမိဘတွေပြန်လာဖို့စောင့်မျှော်နေတဲ့ Ukraine ကလေးငယ်တွေက Christmas ဆုတောင်းစာတွေရေးပို့ကြပါတယ်. Ukrainian Frontiers Prahita အဖွဲ့ကစီစဉ်တဲ့ Saint Nicholas Reindeers အစီအစဉ်ကကလေးတွေရေးတဲ့စာအဆောင်2310ခုဒီနေ့မှလက်ခံရရှိကြောင်းအစီအစဉ်ကြီးကြပ်သူ Inna အချကိုဆိုဗာကပြောပါတယ်ဒီစာကိုရင်ဒီယာလို့ခေါ်တဲ့စေတနာဝန်ထမ်းတွေကလက်ခံရယူပြီးကလေးတွေရဲ့ဆန္ဒတွေကိုတတ်နိုင်သလောက်ဖြည့်ဆည်းပေးနေပါတယ်စေတနာဝန်ထမ်းတွေကကလေးတွေကိုစာပြန်သလိုလက်ဆောင်တွေလည်းပို့ပေးပါတယ်စစ်ပွဲကြီးချုပ်ငြိမ်အောင်လုပ်ဖို့တော့မတတ်နိုင်စွမ်းပေမဲ့စာအုပ်တို့စပိန်တို့လိုလက်ဆောင်လိုချင်တယ်လို့တောင်းဆိုတဲ့ကလေးတွေအတွက်ဖြည့်ဆည်းပေးနိုင်ပါတယ်စစ်ပွဲကြားကြီးပြင်းရတဲ့အတွက်စိတ်ဒဏ်ရာကိုစီနဲ့ကလေးငယ်တွေခရစ်မတ်ကာလမှာကဘာတဝန်းကတခြားကလေးငယ်တွေလိုပဲပျော်ရွှင်မှုတွေရစေဖို့ဒီစေတနာဝန်ထမ်းတွေကဖြည့်ဆည်းပေးနေတာဖြစ်ပါတယ်။ Reindeer တမင်လုံးဥဂျိုတက်ဆင်ထားတဲ့စေတနာဝန်ထမ်းတွေက Ukraine တို့ Saint Nicholas နေ့ကိုဆင်နွှဲတဲ့ဒီဇင်ဘာလ6ရက်နေ့ကစပြီးကလေးတွေအတွက်စာနဲ့လက်ဆောင်ပို့တဲ့အစီအစဉ်ကိုစတာဖြစ်ပြီးဇန်နဝါရီလလည်းဒီပို့သွားကြမှာဖြစ်ပါတယ်နော်။
ဒီကနေ့မှာအထက်တဲကျောင်းတစ်ခုမှာတော့68ပင်မြင့်တဲ့ Christmas တစ်ပင်ပေါ်မှာနေပြီးကျောင်းသားတွေကတီးဝိုင်းနဲ့တချင်းဆူခဲ့ကြပါလေ။ Moon and Shores တချင်းဆူတဲ့ Christmas တစ်ပင်လို့လူသိများကြပြီးတော့ဒီလိုနှစ်စဉ်ဆင်နွှဲလာတာနှစ်40ရှိသွားပါပြီ။ LED မီအခု2000ခွဲနဲ့ပေ9200ရှိတဲ့အရွက်စင်းတွေပတ်ထားပြီးတော့အလွာ18ခုပါတဲ့ Christmas တစ်ပင်ကြီးပေါ်မှာတချင်းဆူတဲ့သူကအယောက်180တက်ပြီးတော့ဆူကြရတာဖြစ်ပါလေ။အနည်းဆုံးလူအယောက်220ထိတက်ပြီးတော့တချင်းဆူနိုင်တာပါအတန်းအကြီးဆုံးအထက်တန်းကျောင်းသူကျောင်းသားတွေကထိတ်ဆုံးမှာသူတို့ထက်တန်းတန်းစီနေနေသူတွေကအောက်ကအလွာသီးသီးမှနေပြီးတော့ကျောင်းတက်တဲ့အတန်းကြီးစင်ငယ်လိုက်အလွာသီးသီးမှနေကြရတာဖြစ်ပါတယ်အမေရိကန်ပြည်အောင်စုမှာအမြင့်ဆုံးတချင်းဆူတဲ့ Christmas တစ်ပင်မေလို့ Moon and Shore တချင်းဆူတဲ့ Christmas တစ်ပင်မှာတီဆူကြတဲ့ကျောင်းသားတွေကိုကြီးကျက်ပေးနေတာနှစ်30ရှိပြီဖြစ်ပြီးတော့ဒီနှစ်ပြီးရင်အငိမ့်စားယူတော့မယ် Sean Lawton ကပြောပါတယ်ရှင်
ကျွန်မနိုင်ငံအနောက်မြောက်ပိုင်းက Rinchel မြို့လေးမှာတော့တာမန်အိမ်တစ်လုံးနဲ့နေထိုင်တဲ့မိသားစုတစုကတနေရာထဲမှာ Christmas တစ်ပင်အများဆုံးရှိတဲ့အိမ်အဖြစ်စံချိန်တင်သွားပါတယ် Christmas တစ်ပင်605ပင်တစ်ပင်မှာချိတ်ဆွဲအလှဆင်ထားတဲ့ဘောလုံးနဲ့အယုတ်အခု3,200မီအလုံး9,000နဲ့ထောင်နဲ့ချီတဲ့ရောင်စုံ Christmas အယုတ်တွေနဲ့အိမ်တစ်ခုလုံးကိုအလှဆင်ထားတာကြောင့်အလှဆင်ထားတဲ့ Christmas တစ်ပင်တနေရာထဲမှာအများဆုံးရှိတဲ့အိမ်အဖြစ်ဂျာမနီနိုင်ငံစံချိန်တင်အဖွဲ့ R&D ကအတည်ပြုသတ်မှတ်လိုက်ပါတယ်ဒီလိုခရစ်စမတ်ရာသီအတွက်အလှဆင်ရတာကသူ့အတွက်စိတ်အမောပြေစေတယ်လို့စံချိန်တင်သွားသူသောမတ်ဂျေရိုမင်းကပြောပါတယ်သူ့အိမ်ခန်းနဲ့သူ့သမီးအခန်းတွေကလွှဲရင်အိမ်သားပါမကြံတအိမ်လုံးကိုခရစ်စမတ်အလှဆင်ထားတာလို့သူကရှင်းပြပါတယ်ဂျေရိုမင်းမိသားစုစံချိန်တင်တာဒီနှစ်တနှစ်ထဲတော့မဟုတ်ပါဘူး2019ခုနှစ်ကနေ2022ခုနှစ်အထိ9နှစ်ဆက်တိုက်စံချိန်တင်ခဲ့ပြီးနောက်တစ်ခါ2023ခုနှစ်စုစုပေါင်း6ခါစံချိန်တင်ထားပြီးဖြစ်ပါတယ်သူတို့နောက်ဆုံးတင်ထားတဲ့စံချိန်မှာခရစ်စမတ်တစ်ပင်555ပင်ရှိကြတာဖြစ်ပါတယ်ခင်ဗျာ
ခရစ်စမတ်ရာသီကိုဂုံးပေါ်မှာတင်တစ်ပင်တွေအလှဆင်ပြီးတော့ကျူစီကြရတော့မဟုတ်ပါဘူးဒ ီးတဲ့နိုင်ငံလန်ဒန်မြို့တော်ကအနဝါ၅ပြတိုင်းမှာခရစ်စမတ်ပုပ်ပိုးကြီးနဲ့သူ့ရဲ့အကူနတ်ငယ်လေးတွေကရေအောက်မှာရေငုပ်ပြီးတော့ခရစ်စမတ်ရာသီကိုကြိုဆိုနေကြပါတယ်။ရေအောက်ကငါးတွေလိတ်တွေကိုအစာကျွေးရင်းနဲ့ရေငုပ်လာတဲ့ခရစ်စမတ်ပုပ်ပိုးကြီးနဲ့သူ့ရဲ့အကူနတ်ငယ်လေးတွေကအနဝါ၅ပြတိုင်းကိုလာကြတဲ့သူတွေကိုလက်ပြနှုတ်ဆက်နေကြပါတယ်။ငါပြတိုင်းထင်းထင်းသူတွေကခရစ်စမတ်ပုပ်ပိုးကြီးနဲ့နတ်ငယ်လေးတွေလိုမျိုးဝတ်ဆင်ပြီးတော့ဧကန္တာကိုဒီဇင်ဘာလအစောပိုင်းကလေးကစားလုံနေကြပြီဖြစ်ပါလိမ့်။ဆောင်းတွေနှင်းတော့ထဲမှာဆွနေမဲ့အစာရေအောက်ကငါးမျိုးစုံငလိပ်ကြောင့်နဲ့လိတ်တွေသာမကပန်ကွင်းငယ်တွေရှိတဲ့နေရာတွေမှာပါခရစ်စမတ်ပုပ်ပိုးကြီးနဲ့နတ်ငယ်လေးတွေကသွားပြီးတော့ Sea Life London မြို့တော်အနဝါငါးပြတိုင်းမှာခရစ်စမတ်ရာသီကိုအတူတူဆင်နွှဲနေကြတာဖြစ်ပါလိမ့်ရှင်။
လူပဲဟန်ဂရီနိုင်ငံဘူဒါပက်စ်မြို့မှာငမန်းနေအပြည့်နဲ့ရေကန်အောက်ထဲမှာခရစ်စမတ်တစ်ပင်စိုက်ထူပြီးခရစ်စမတ်ဘိုးဘိုးကြီးကခရစ်စမတ်ရာသီကိုကြိုဆိုပါတယ် Tropicarium အနဝါငါးပြတိုင်းမှာငမန်းနေအပြင်တခြားရှားပါးငါးတွေနဲ့အတူခရစ်စမတ်ဘိုးဘိုးကြီးနဲ့သူ့အကူတွေကရေငုပ်ပြီးခရစ်စမတ်ရာသီကိုနှစ်စဉ်ကြိုဆိုကြလေရှိတာပါဂျာမနီနိုင်ငံမြို့နစ်မြို့ကအပူပိုင်းရေပြင်အနဝါငါးပြတိုင်းမှာတော့ခရစ်စမတ်ဘိုးဘိုးကြီးနဲ့သူ့အကူတွေကဒီဇင်ဘာလ6ရက်နေ့မှာကြာရောက်တဲ့ Saint Nicholas Day အထိမ်းအမှတ်အဖြစ်ရေအောက်တရပါတွေကိုအစာကျွေးခဲ့ကြပါတယ်။ရေငုပ်ဝတ်ဆောင်တဲ့အပြင် Christmas ဖို့ဖို့ကြီးလိုပါဝတ်ဆင်ထားတဲ့သူတွေကရေအောက်16ပေကျော်အနက်အထိရောက်အောင်ကူပြီးငမမျိုးစုံနဲ့တခြား5မျိုးစုံကိုစုဝေးအစာကျွေးခဲ့ကြတာပါ။ Greek နိုင်ငံအေသင်မြို့မှာတော့ Christmas ဖို့ဖို့အုပ်ထုပ်ဆောင်ထားတဲ့မိသားသမားတွေကခေါင်မိုးပေါ်ကနေတွဲလောင်းခိုပြီးကလေးဆေးရုံကကလေးတွေကိုလက်ဆောင်လာပေးခဲ့ကြပါတယ်။ကြည့်နေတဲ့မိဘတွေနဲ့ကလေးတွေကိုလက်ပြနှုတ်ဆက်ခဲ့ကြပြီးဆေးရုံကကလေးတွေပျော်ရွှင်စေဖို့မိသားအဖွဲ့ကစီစဉ်ထားတာဖြစ်ပါလေ။ဒီနေ့ကလန်ဒန်မြို့တော်မှာတော့ Christmas Gala ရဲ့ delay တစ်ခုဖြစ်တဲ့ Jim Biscuit Mount နဲ့အိမ်ဆောက်ကြပါတယ်။ Jim Biscuit Mount တွင်လည်းလူရုပ်လေးတွေဖန်တီးထားတဲ့အပြင်နာယီစဉ်နဲ့ပန်းကြံမှာအပြည့်စုံပါတဲ့အိမ်ကြီးတစ်လုံးကိုဂျင်းဘစ်ကိမုံနေအချုံမုံနေနဲ့ကပ်ပြီးဖန်တီးထားတာကြောင့်တအိမ်လုံးအပိုင်းအစအကုန်လုံးစားကြရင်အကုန်စားလို့ရပါတယ်။ဂျင်းဘစ်ကိအိမ်ကြီးကိုတော့လန်ဒန်မြို့တော်ရဲ့တောင်ပိုင်းက Greenwich အရမှာပြသထားပါတယ်။မက္ကစီကိုနိုင်ငံမက္ကစီကိုစီးတီးမှာတော့ခရစ်စမတ်ရာသီကိုကြိုဆိုတဲ့အနေနဲ့မိုးပြံပူပေါင်းဝက်ဝွန်ဘိုလိုပွဲတော်ကိုကျင်းပပါတယ်။ထောင်ထဲချီတဲ့ပြည်သက်တွေလာရောက်ခဲ့ကြပြီးဘင်ခရာပပွားနတ်ငယ်တွေနဲ့ခရစ်စမတ်သစ်ပင်လိုဝတ်ဆင်ထားတဲ့သူတွေအပြင်တချင်းဆိုတာနဲ့ချီတဲ့ပွဲတွေလည်းပါဝင်ခဲ့ပါတယ်။အခုမက္ကစီကိုနိုင်ငံကဘိုလိုဖက်စ်ပွဲတော်ကို2015ခုနှစ်တုန်းကစတင်ကျင်းပခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုမှကျေးဇူးတော်နေ့ကိုမေစီဈေးဝယ်ကုန်တိုက်ကြီးကစီစဉ်ကျင်းပတဲ့ Macy's Day Parade မိုးပြံပူပေါင်းကြီးတွေနဲ့ချီတက်ပွဲလိုမျိုးပဲလို့လာရောက်သူတွေကပြန်ပြောပြကြပါတယ်ဗျာ A Merry Christmas
We wish you a Merry Christmas We wish you a Merry Christmas ဘုရားရှင်ရဲ့ပုဂ္ဂိုလ်ဗန္ဒမြူကယေရှုခရစ်တော်ဘုံအီယာမယုတ်ထူကြီးပေါ်မှာယေရှုခရစ်တော်ရဲ့ပုံတော်ကိုမိထိုးပြီးတော့ Christmas ရာသီကိုကျူးဆူခဲ့ကြပါတယ်ဘရာဇီးနိုင်ငံ Rio de Janeiro မြို့က Christ the Redeemer နာမည်ကြီးယေရှုခရစ်တော်ယုတ်ထူကြီးကိုအားကြအတူယူပြီးတော့ကိုကာပန်ပါမြို့ကိုစီးပြီးတော့မြင်နိုင်တဲ့ယေရှုခရစ်တော်ပုံအီယာမယုတ်ထူကြီးတစ်ခုကိုဖန်တီးထားတာဖြစ်ပါလိမ့်1994ခုနှစ်တုန်းကဖန်တီးပြီးတော့ပြီးစီးခဲ့တဲ့ဒီယုတ်ထူက132.8ပေမြင့်ပြီးကမ္ဘာပေါ်မှာအရှိဆုံးအမြင့်ဆုံးယေရှုခရစ်တော်ယုတ်ထူကြီးတွေကတစ်ခုလည်းဖြစ်ပါလိမ့်ရှင်
Christmas is near. Christmas is just round the corner. Christmas yadi ko lure de maka khwe de ga ba chu so ni ja ba de. Hungary နိုင်ငံ Budapest မြို့လယ်ကောင်မှာ Christmas yadi khwe lan shao pwae ko December la 9 ne dong ga jin pa ga pi khwe account 100 jaw ne atu tu takhin ni ga ba lan shao khae ja ba de. Christmas a pyin sin ne wut song ne wut sin tha pi myo de ga pa nyan de ma su we lan shao khae ja de lan song ne a kha ma ro အလုံးအတူတူဓာတ်ပုံစုဝေးရိုက်ခဲ့ကြပါလေဒီခရစ်စမတ်ရာသီခွေးတွေနဲ့လမ်းလျှောက်ပွဲကို Intermedia Company အကြီးအကဲ Gaboziella ကဦးစီးတာဖြစ်ပြီးဒီနှစ်ကပထမဆုံးအကြိမ်ဖြစ်ကြောင်းလည်းသူကပြောပြပါလိမ့်ခင်ဗျာ
လလဘဘဘဒီစီ က်ရတယ်ကိုကြိုဆိုကြတယ်လို့ပဲတချို့ဓလိထုံးတမ်းတွေအရာမကောင်းဆိုးရွားမိစ္ဆာရုပ်တွေနဲ့ဆင်နွှဲပြီးတော့ကြိုဆိုလေးနေရှိကြတာပါ Guatemala နိုင်ငံမှာတော့ Christmas ရာသီကိုကြိုဆိုတဲ့အနေနဲ့နှစ်ပေါင်း100ကျော်ကလေးကကျင့်သုံးခဲ့တဲ့ရိုးရာဓလိထုံးစံအတိုင်းအရာမမိစ္ဆာရုပ်ကြီးကိုမီးရှို့ခဲ့ကြပါတယ်နှစ်တိုင်း Catholic နေထူးနေမြတ်မတိုင်ခင်တည့်ရက်ဒီဇင်ဘာလ9ရက်နေ့ညမှာမီးပုံကြီးဖွဲ့ပြီးတော့အေယာမမိစ္ဆာရုပ်ထူကြီးနဲ့အတူအိမ်ကအမိုက်တွေကိုပါမီးရှို့ပြီးတော့တန်ရှင်းစင်ကြယ်အောင်လုပ်တဲ့သင်္ကေတအနေနဲ့ဆင်နွှဲလေးရှိပါလိမ့်ခရင်ကွာအချွန်ကိုဂိုင်ထားတဲ့မိစ္ဆာရုပ်ကြီးကိုဂတ်ထူပြားတွေနဲ့ပြုလုပ်ထားတာဖြစ်ပြီးသူ့ကိုမီးရှို့တဲ့အချိန်မှာတက်ရောက်သူတွေကအော်ဟစ်ပြီးတော့ကြွေးကြော်ခဲ့ကြပါလိမ့်ဒီလို Christmas ရာသီကိုကြိုဆိုတဲ့ delay ကိုဗဟုအမေရိကတိုက်နိုင်ငံတွေမှာကျင့်သုံးနေရှိပြီး16ရာစု Spain colony တွေရောက်လာခြင်းကလေးကဒီလို delay ထုံးစံနဲ့ဆင်နွှဲခဲ့ကြတာလည်းဖြစ်ပါလိမ့်ရှင
်ဂျာမနီနိုင်ငံမြို့နဲ့မြို့တော်မှာတော့တခြား Christmas ချစ်တဲ့ပွဲတွေနဲ့မတူကြောက်စရာမိစ္ဆာပုံစံနဲ့6လန့်ချစ်တဲ့ပွဲကိုဒီဇင်ဘာလ10ရက်နေ့ကကျင်းပခဲ့ပါတယ်ဒီနေ့အတွင်းမလိမ္မာတဲ့ကလေးစိုးလေးတွေကိုတန်ခတ်တဲ့ဒန္တာရီတဲက Krampus မိစ္ဆာကောင်ကြီးအဖြစ်ဝတ်စုံတွေဝတ်ဆင်ထားတဲ့တရုတ်ဆောင်တွေကလာကြည့်တဲ့သူတွေကို6လန့်ပြခဲ့ပါတယ်။သပင်းဆွဲတာကလေးတွေကိုခေါ်သွားပြီးဒုံးနဲ့ရိုက်တဲ့ပုံတရုတ်ဆောင်ခဲ့ကြတာပါ။ Krampus မိစ္ဆာကောင်ကြီးကစိတ်နီကလပ်စ်ရဲ့အဖော်တွေဖြစ်တဲ့အကြောင်း Krampus တွေမှာကဂျိုးနှချောင်းပါပြီးသူ့လိုပဲတခြားမိစ္ဆာကောင် Pashtan လည်းရှိပြီး Pashtan နေမှာတော့ဂျိုးတွေအများကြီးပါတဲ့အကြောင်းCrampus မိစ္ဆာကောင်ဖြစ်ချစ်တဲ့တေးဥဆောင်တဲ့ Thomas Dolans ကပြောပြပါတယ်ခင
်ဗျ Merry Christmas
We wish you a Merry Christmas ဒီကိုလက်ဆောင်ပေးဖို့ Santa Claus Christmas Proposal နဲ့သူ့ရဲ့အကူနှစ်တငယ်လေးတွေကအလုံများလေးရှိရပါဖီလန်နိုင်ငံမြောက်ပိုင်း Rovaniemi မြို့နာက Santa Claus ရွာမှာ Christmas ဘိုးဘိုးကြီးက Christmas အကြိုနေ့မှာအာတိတ်ဆောင်ဝိုင်းအစွန်းက Led Lancy ကိုခရီးနှစ်ပြီးကဘာပတ်လက်ဆောင်လေးပို့နိုင်ဖို့သူ့ရဲ့အကူနဲ့တငယ်လေးတွေနဲ့အတူပြင်ဆင်နေကြပါတယ် Christmas ဘိုးဘိုးကြီးနဲ့တွေ့နိုင်ဖို့ Christmas အငွေအသက်အပြည့်နဲ့အလှဆင်ထားတဲ့ Rovaniemi ရွာစီကိုလာလေတဲ့သူတွေကနှစ်စဉ်အယောက်6သိန်းကျော်ရှိတဲ့အကြောင်းဒေသဆိုင်ရာစီးရင်တွေမှာဖော်ပြထားပါတယ် Christmas ဘိုးဘိုးကြီးနဲ့နှစ်တငယ်လေးတွေကိုတွေ့ဖို့လာရင်းနဲ့ဒေသမှာသဘာဝအတိုင်းဖြစ်တည်တဲ့ရောင်စုံစမ်းပြတဲ့ Northern Lights ဥတ္တရအလင်းတန်းတွေကိုလည်းကြည့်နိုင်ဖို့ကဘာအရရက်ကခီးသွားတွေလာလေကြတာဖြစ်ပါသည် Christmas ဘိုးဘိုးကြီးကတော်ယုံတဲယုံလိမ္မာတဲ့ကလေးတွေကိုလက်ဆောင်ပေးတော့မှာပါဆိုပြီးတော့လည်းပြောတာပါလူတိုင်းကတော့အချိန်တိုင်းမှာလိမ္မာဖို့ဆိုတာမဖြစ်နိုင်ပေမဲ့လေတန်နိုင်တဲ့လောက်စိတ်ကောင်းထားပြီးကောင်းကျိုးဖြစ်အောင်တက်တဲ့တလောက်လုံးကြတဲ့ကဘာရရက်ကလိမ္မာတဲ့ကလေးတွေအတွက်လက်ဆောင်ပေးတော့မှာဖြစ်တဲ့အကြောင်း Christmas ဖိုးဖိုးကြီးကပြောပါလေဒီမှာ Christmas ဖိုးကြီးကိုလာတွေ့ကြတဲ့သူတချို့ကတော့ဖိုးဖိုးကြီးအတွက်ကိုယ်တိုင်လက်လုံလက်ဆောင်လေးတွေကိုယူလာတက်ကြပါလေလူကိုယ်တိုင် Christmas ဖိုးဖိုးကြီးစီကိုတကူးတကလာရောက်ကြသူတွေရှိသလိုမလာနိုင်ကြတဲ့သူတွေကလည်း Christmas ဖိုးဖိုးကြီးစီကိုစာရေးကြပါလေChristmas ရာသီတိုင်းမှာတစ်နှစ်ကိုစာအဆောင်ရေ3000ကျော်နှုန်းနဲ့တစ်နှစ်ကိုစုစုပေါင်းစာအဆောင်5သိန်းကျော်လောက်ရရှိကြတာဖြစ်ပါလေ။ဒီစာတွေကို Christmas ဘိုးဘိုးကြီးနဲ့သူ့ရဲ့အကူနှစ်တငယ်လေးတွေကအကူညီပြီးတော့စာပြန်ပေးကြပါလေ။ဒီရက်မှာစောင်းချိုကာလာတုံးကအရင်နှစ်တွေကနဲ့မတူအောင်လို့ပုံပြင်းနေတာကြောင့်နှင်းကြခြင်းနဲ့နောက်ကျနိုင်တဲ့ဆုပြီးဆင်လယ်မူလီဝတ္တနဲ့ဇလဗေဒဦးစီးဌာနကပြောပါလေ။ဒါကြောင့်ဒီနှစ်နှင်းဖွေးဖွေးဝေတဲ့ Christmas ဖြစ်ပါမလားဆိုတော့ကိုတော့စောင့်ကြည့်ကြအောင်ပါဖြစ်ပါတယ်ရှင် Christmas is just round the corner He's almost here
Wonderful you're here
He won't be much longer
Welcome to Santa's
Claus ကလေးပန်းလက်ပြေဘဟုတုတလည်းရစေဖို့ AI ညာရည်တု Christmas ဖိုးဖိုးကြီးကိုဖန်တီးထားပါတယ်ကလေးစီဂျိုတိုက်ပွန်း diabetes အကြောင်းသုတေသနအတွက်ရမုံငွေရှာတဲ့အနေနဲ့ Ask Santa ဆိုတဲ့ Christmas ဖိုးဖိုးကြီးကိုကြိုက်တာမေးနိုင်တဲ့ AI ဉာဏ်ရည်တု Christmas ဖိုးဖိုးကြီးကို Breakthrough T1D သုတေသနနဲ့ပရာဟိတအဖွဲ့ကဖန်တီးထားပါတယ် American $5ပေးလိုက်ရင်တော့ AI Christmas ဖိုးဖိုးကြီးနဲ့နှစ်ယောက်ထဲမျက်နှာချင်းဆိုင်တွေ့နိုင်ပြီးကြိုက်တာမေးနိုင်မှာပါတကယ့်ကလေးတွေနဲ့ Christmas ဖိုးဖိုးကြီးလို့ဝတ်ဆင်ထားတဲ့တေးဥဆောင်တယောက်ပြောခဲ့ဆိုခဲ့တဲ့ဟန်ဒီအပေါ်မှာမူတည်ပြီး AI ဉာဏ်ရည်တု Christmas ဖိုးဖိုးကြီးကိုဖန်တီးထားတာကြောင့်တကယ်လူတွေကလေးတွေနဲ့တဘာဝကြကြပြောနေတဲ့ပုံစံပေါ်လွင်ပါလေ Ask Santa ဉာဏ်ရည်တု Christmas ဖိုးဖိုးကြီးကို COVID ကယောဂါကာလအတွင်းမှာစတင်သုံးခဲ့တာဖြစ်ပါတယ်ဟမ
်ဖြစ်စင်ကြဒီမှာလူတွေပဲလက်ဆောင်ကြကြတော့မဟုတ်ပါဘူးရှင်ဘယ်လ်ဂျီယံနိုင်ငံဖယ်ရီဒိုင်ဇာတရိတ်ဆန်ရုပ်ပါတတော်လေးတွေအတွက်တိကျထုတ်ပို့ထားတဲ့လက်ဆောင်တွေပြီးခဲ့ကြပါတယ်အာဖရိကသမင်တွေကမုံလာဥနေလက်ဆောင်ရကြတယ်လို့ကျန်းသူတွေကတော့ကောက်ယူစားကြရပါတယ်။အာရှစင်တွေကတော့ပေါင်မုံနဲ့မြေပဲတွေအများကြီးစားရတာပါ။ဥရောပတိုက်ရဲ့အကြီးဆုံးတရိတ်ဆန်ရုံတစ်ခုဖြစ်တဲ့ပိုင်ရီဒိုင်ဇာတရိတ်ဆန်ရုံမှာခရစ်မတ်ရာသီကိုကျူဆိုတဲ့အနေနဲ့မီးလုံးအခုတသန်းကျော်ကိုလည်းတက်ဆင်ထားတာပါ။ရေကန်က165ပေလောက်ကျတဲ့ရေမြင့်နေပြပေါ်မှာလေမီးစလိုက်ထိုးပြီးတော့ခရစ်မတ်အပြင်စင်တွေကိုပြသထားတာဖြစ်ပါလိမ့်ရှင်။
That warm Christmas feeling is everywhere I go.
ဒီတော့ကမ္ဘာတဝန်းမြို့တွေအသီးသီးမှာခရစ်မတ်နဲ့အားလိုက်ရရာတွေအတွက်မိချွန်းအလှဆင်ထားတဲ့ပုံစံမျိုးစုံကိုကြည့်ကြရအောင်ပါ။ Venezuela နိုင်ငံ Caracas မြို့တော်မှာတော့ပြည်သူတွေခရစ်မတ်အငွေ့အသက်ခံစားရအောင်ဒီဇင်ဘာလ5ရက်နေ့ကတည်းကမိတွေထွန်းပြီးအလှဆင်ထားပြပါပြီ။အများပြည်သူတွေစုဝေးရာရင်မြင်နေမှာခရစ်မတ်အပြင်အစင်တွေနဲ့အလှဆင်ထားသလိုတစ်ပင်တွေမှာလည်းခရစ်မတ်မီးရောင်စုံနဲ့ထိန်းထားပါတယ် Los Proceres Promenade စင်ကြံလမ်းတစ်လျှောက်မီးရောင်ထိန်လင်းတဲ့လိုင်ကောင်းလိုအလှဆင်ထားပြီးအနီရောင်တောက်တောက်ခရစ်မတ်တစ်ပင်ကြီးစီဥတီလမ်းလျှောက်နိုင်ပါတယ် Caracas မြို့တော်မှာနေထိုင်တဲ့လူဦးရေ3,000ခွဲကျော်နဲ့လာရောက်လည်ပတ်သူတွေပျော်ရွှင်စေဖို့ခရစ်မတ်အစင်တစားနဲ့မီးရောင်စုံတွေထွန်းထားတာလည်းဖြစ်ပါတယ်ဩစတြေးလျနိုင်ငံဆစ်ဒနီမြို့အနောက်တောင်ပိုင်းကအိမ်ဒီမှာခရစ်မတ်မီးတွေအပြည့်နဲ့ရောင်စုံထွန်းထားပါတယ်ဆစ်ဒနီမြို့ရဲ့လူနေရပ်ကွက်မောင့်အနန်ကဆွန်ဆိုနာအဗန်နျူလမ်းပေါ်မှာထောင်ထဲချတဲ့ရောင်စုံမီးလုံးတွေကိုတည်တန်းထားတာဖြစ်ပြီးချစ်ခင်သူမိသားစုတငယ်ချင်းတွေကလည်းစုဝေးလာကြည့်ကြပါတယ်တချို့ဆိုရင်ဩဂုတ်လကုန်ကလေးကစပြီးမီးတွေဆင်တဲ့ဆွန်ဆိုနာလမ်းပေါ်ကခရစ်မတ်အလှဆင်မှုတွေကအရင်နှစ်ကတည်းကတောင်ပိုလာနေသေးတယ်လို့လာကြည့်သူတွေကမှတ်ချက်ပေးကြပါတယ်ဘရစ်တန်နိုင်ငံလန်ဒန်မြို့တော်ကလမ်းမတွေပေါ်မှာတော့ခရစ်မတ်အတွက်မီးရောင်စုံထွန်းပြီးအလှဆင်ထားပါတယ်သူတို့ဖြင့်ဈေးဝယ်သူတွေနဲ့စီကားတဲ့ Bond Street လမ်းမကြီးပေါ်မှာတော့ Cartier နဲ့ Louis Vuitton လိုဇိမ်ခံပစ္စည်းတွေရောင်းတဲ့ဒီဇိုင်နာတွေကတဆိုင်တဲ့တဆိုင်ပိုပြီးထူးကြအောင်မီးရောင်တွေနဲ့အရှက်ပဲပြင်ဆင်ထားပြီးဈေးဝယ်သူတွေကိုဆွဲဆောင်နေကြပါတယ် Chanel ဇိမ်ခံပစ္စည်းဆိုင်ဆိုရင်လဲ Chanel ရဲ့တင်ကေတရေမွေး Chanel No. 5 ပလင်းပုံစံကြီးအလှဆင်ထားပြီးကားလမ်းမပေါ်မှာတွဲလောင်းထိထားတာကိုလည်းတွေ့နိုင်ပါတယ်ခင်ဗျ
And a happy new year Good tidings we bring to you and your kin We wish you a merry Christmas And a happy new year.
ဒါကတော့ Christmas Party အကြောင်းကိုမြိုင်းမြိုင်းဆိုင်ဆိုင်ကြီးမအီတန်စင်ကတင်ပြသွားခဲ့တာပါသူတင်ပြသွားတဲ့အချိန်နဲ့မအီတန်စင်ဟာအရင်ဘွားကရှေ့အင်္ဂလန်မှာများလူဖြစ်ခဲ့ဘူးသေးတာကျွန်တော်တွေးလိုက်မိပါတယ်။ဘာကြောင့်လဲဆိုတော့အင်္ဂလန်နိုင်ငံမှာ1644ခုနှစ်က Christmas ပွဲတော်ကိုတရားမဝင်ကျင်ညာခဲ့ဘူးလို့ပါ။ဇက်တိုက်ဆိုလိုပဲအင်္ဂလိပ်ကိုလိုနီအမေရိကန်မှာလည်း Christmas ပွဲတွေကိုပိတ်လိုက်ပါတယ်။အနာမိုင်းတွေပေးရတဲ့အကြောင်းကတော့ Christmas ရဲ့ဘာသာရေးအဓိပ္ပာယ်ကပျောက်ဆုံးသွားခဲ့လို့အားတဲ့ဒါနဲ့လူတွေက Christmas ပွဲတွေကိုတိတ်တိတ်ပုံကျင်းပခဲ့ကြရတာအနှစ်20ကြာခဲ့ပါတယ်တဲ့ဒါကြောင့်များအဲ့ဒီတုန်းကလူဖြစ်ခဲ့ဘူးသလားလို့ခုလို Christmas ပွဲတွေအကြောင်းမအီတဆယ်တော်ကြီးတင်ပြသွားခဲ့တယ်သလားကျွန်တော်စဉ်းစားမိတာပါ Christmas ပမာဏဘယ်စီစဉ်ကတော့ဒါလောက်ပါပဲခင်ဗျာ
view american အတန်းရဲ့ရုပ်တံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် american ပြည်တော်စု washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် radio အစီအစဉ်တွေမှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်တဲ့ view ရေမနေ့ခင်း radio အစီအစဉ်ပထမပိုင်း나이ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်လိုင်းတူမီတာ25 kilohertz 11865လိုင်းတူမီတာ32 kilohertz 6153ညာနဲ့လိုင်းတူမီတာ40 kilohertz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ်view ညာချမ်းရေဒီယိုအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ည လိုင်းဒိုမီတာ30 kHz 9963ညာတို့အပြင်ပထမပိုင်း나유ဝက်နဲ့စနစ်တနုနေနေမှာထပ်တိုးလက်မီတာ90 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစအဆုံးကိုလူမျိုးစွေရုပ်တံလိုင်း UA မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
အခုတော့ပတ်စဉ်စီစဉ်တွေတက်ဆက်ပါတော့မယ်ပထမဦးဆုံးမြေကြီးဩဇာနဲ့စကြပါတယ်ဒီလဒီဇင်ဘာလ22ရက်နေ့ကစစ်ကောင်စီခေါင်းဆောင်တယောက်တည်းရေစင်းစိုက်ပျိုးရေးတပ်ကိုနှစ်တရာပြည့်အထိမ့်မှအခမ်းအနားကိုဖိတ်ကြားခံခဲ့ရတဲ့ကျောင်းသားဟောင်းတွေနဲ့ CDM ဆရာဆရာမတွေမတက်ရောက်ခဲ့ကြပါဘူးဒီအကြောင်းကိုခမောင်စိုးမင်းကအခုလိုစူးစီးပြောပြထားပါတယ
်ဒီလဒီဇင်ဘာ22ရက်နေ့စစ်ကောင်စီခေါင်းဆောင်တက်ရောက်ခဲ့တဲ့ရေစင်းစိုက်ပျိုးရေးတပ်ကတို့နှစ်တရာပြည့်အခမ်းအနားကိုဖိတ်ကြားခြင်းခံရတဲ့စိုက်ပျိုးရေးတပ်ကတို့ကျောင်းသားကျောင်းသူဟောင်းတွေအများစုနဲ့ CDM လုပ်ထားတဲ့ဆရာဆရာမတွေကမတက်ရောက်ပဲသပိတ်ပေါက်လိုက်ကြပါတယ်ရေစင်းတက္ကသိုလ်ကျောင်းသားတွေဟာတခြားတက္ကသိုလ်ကျောင်းသားတွေလိုပါပဲကျောင်းသားတမကဖွဲ့စည်းခဲ့ပြီး2021ခုနှစ်မစ္စပိုင်းကလေးကစစ်အာဏာသိမ်းတာကိုအပြင်းထန်ဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီနောက်စစ်ကောင်စီကနေအကြမ်းဖက်နှိမ်နင်းခဲ့ရမှာလဲရေစင်းတက္ကသိုလ်ကျောင်းသူကျောင်းသားအတော်များများကဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေတဲ့ဝင်ရောက်သွားကြတာကျောင်းပြန်မတက်ကြတာတွေကများပါတယ်အဲ့ဒီလိုပါပဲဆရာဆရာမတွေအတော်များများကလည်းစစ်အာဏာသိမ်းတာကိုစန့်ကျင်ကြတဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ကြပါတယ်။ဒါပေမဲ့အခုရာပြည့်အခမ်းအနားစစ်ကောင်စီခေါင်းဆောင်မင်းအွန်လိုင်းတက်ရောက်တဲ့ပွဲကိုလာရောက်တက်ရောက်ဖို့ဖိတ်ကြားခံခဲ့ရပေမဲ့ပါဝင်တက်ရောက်ခြင်းမရှိကြပါဘူး။ဒါနဲ့ပတ်သက်ပြီးအဲ့ဒီလိုဖိတ်ကြားခံခဲ့ရတဲ့ရေစင်းတက္ကသိုလ်ကျောင်းသားဟောင်းလည်းဖြစ်ကုလသမဂ္ဂစာနာအိခါနဲ့စိုက်ပျိုးရေးဌာန FAO ဝန်ထမ်းဟောင်းတဦးလည်းဖြစ်တဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ်
ကျွန်တော်တို့ရေစင်းစိုက်ပျိုးရေးတက္ကသိုလ်နှစ်တရာပြီးမှာတကယ်ခေအကောင်းအနေထားမြင်မှာဆိုရင်အားလုံးကဒီနှစ်တရာပြစိုက်ပျိုးရေးကျွန်တော်တို့ကျောင်းစင်းနေအကုန်လုံးကလူတိုင်းဒီပွဲကိုကျွန်တော်တို့ကပူးပေါင်းပါဝင်ကျင်ကြတဲ့သူတွေတည်းတည်းပေါ့နော်ဒါပေမဲ့အခုလိုအနေထားမှာတကယ်ကိုကျွန်တော်တို့ရဲ့ကက်စေတနာမေတ္တာမှန်နဲ့လှုပ်ပေးနေတဲ့ဆရာဆရာမတွေလည်းကြောင်းမှမရှိတော့ဘူးလက်ရှိအနေထားမှာမီးရှို့ဖြစ်စီနေတဲ့လူတွေဟာမှာကျွန်တော်တို့ဒီနှစ်တရာပြီးပွဲတော်မှာဘာမှကျွန်တော်တို့အတွက်တော့စိတ်လှုပ်ရှားစရာမရှိဘူးပေါ့နော်လူတိုင်းကဒီနှစ်တရာပြီးမှာအားလုံးက join ကျင်ကြပါမယ်မတော်ကြဘူးဘာလို့တော်မှာလဲကျွန်တော်တို့ဒီလိုကျွန်တော်တို့တီတူတွေတောင်းသူလည်းတမားတွေအပေါ်မှာရက်ဆက်ရုံမှနေတဲ့လူတွေအတွက်ကိုကျွန်တော်တို့ကဘာကိုတွားပြီးတော့ကျွန်တော်တို့ appreciate တွားလို့ရမှာလဲပေါ့နော်ကျွန်တော်တို့ဒီညီငယ်ညီမငယ်တွေပေါ့နော်အမှန်တရားဘက်ကနေပြီးတော့ရက်တီပြီးတော့ကျွန်တော်တို့လှောက်ဆောင်နေတဲ့ကျွန်တော်တို့ဆရာမတွေကတိကတွေပမောက်ခတွေပေါ့နော်အလုံးပညာတတ်တွေအတိုင်းဝိုင်းနေဘူးပေါ့နော်ကျွန်တော်တို့ဒီနှစ်တရာပြည့်မှာကျွန်တော်တို့ဒီခက်စနစ်မကောင်းတဲ့အချိန်မှာကျွန်တော်တို့မ join လိုက်နိုင်ပေမဲ့ပေါ့နော်နှစ်တရာကျော်နောက်ပိုင်းနှစ်တွေမှာကျွန်တော်တို့အားလုံးနဲ့တကယ်ကိုစစ်မှန်တယ်ပေါ့နော်ကျွန်တော်တို့နိုင်ငံတော်ကိုကျွန်တော်တို့ပြည်သူတွေအပေါ်မှာတကယ်ကိုတန်ဖိုးထားပြီးတော့ချစ်မှန်တဲ့ဆရာမတွေညီကောင်မတွေနဲ့အတူပေါ့နော်ထပ်ပြီးတော့ပိုပျော်ရွှင်တဲ့အနာဂတ်မှာကျွန်တော်တို့ပြန်ပြီးတော့ join ကြမယ်လို့ကျွန်တော်ကတော့ဟုတ်ကဲ့ပြောချင်ပါတယ်ခင်ဗျဒီတကယ်တော့အခုဒီနှစ်တရာပြည့်ပွဲကအရန်ကိုကျွန်တော်တို့စိုက်ပျိုးတက္ကသိုလ်အတွက်အရန်ထူးခြားတဲ့နှစ်ပေါ့နော်ကျွန်တော်ထင်တယ်ပုံမှန်အနေထားဆိုတော့တကယ်ကိုအောင်ကြွက်ကြက်တကယ်ကိုဖြစ်မဲ့နှစ်ပေါ့နော်ဒါပေမဲ့အများစုကတော့ကျွန်တော်တို့အခုတို့လောက်လိုက်တဲ့ဒီပွဲထဲမှာရှိတဲ့သူတွေကတော့ CDM မလုပ်တဲ့ပေါ့နော်ကျောင်းကဆရာမတွေနဲ့ဝန်ထမ်းအနေနဲ့ပဲအများစု join ကြတယ
်အဲ့ဒီရေစင်းတက္ကသိုလ်နှစ်တရာပြည့်အခမ်းအနားကိုကြိုတင်ပြီးလုံခြုံရေးထူထူထဲထဲချထားကစစ်ကောင်စီခေါင်းဆောင်မင်းအွန်လိုင်းကိုတိုင်တက်ရောက်စိုက်ပျိုးရေးဖြစ်စဉ်တွေကိုပြောသွားပါတယ်စိုက်ပျိုးရေးကိုစနစ်တကျသုတေသနလုပ်ပြီးတိထက်တိညက်ဗက်ပေါင်းစုံကတိုးတက်အောင်ကြိုးစားနေတဲ့အကြောင်းပြည်တွင်းစားနပ်ရိက္ခာဖူလုံရေးတွင်သာမကပြည်ပကိုလည်းတိုးချဲ့ပို့နိုင်အောင်ဆောင်ရွက်နေကြောင်းပြောပါတယ်ဒါနဲ့ပတ်သက်ပြီးရေစင်းတက္ကသိုလ်ကျောင်းသားဟောင်းကိုထက်စော်တွန်းကခုလိုတုံ့ပြန်ပါတယ်
စာပြေတက်ကတော့နှစ်တရာပြည့်မှာတော့ပြီးတော့သူပြောကျင်တဲ့ဟာပေါ့နော်သူပါစပ်ခဲက shop product ခဲက shop ပြောမှာပဲတကယ်တမ်းပြောရင်သူပြောနေသူပြောတဲ့ဒါတွေကဘလူနီနဲ့မှမဖြစ်နိုင်မယ်နဲ့သူစကားအရသာပေါ့နော်စင်မတက်ပြီးတော့ဒီနှစ်တရာပြည့်မှာလာပြောတယ်လို့ယူဆတယ်ပေါ့နော်ဟုတ်အခုဒီစစ်တပ်ကနေပြီးတော့ယွာနေမီရှုတယ်လေရင်နေနဲ့ဘုံကျဲလို့ကျွန်တော်တို့တောင်းသူတွေဆိုရင်သူရဲ့ယာတိတိနဲ့နေစပါးပဲပြောင်းဘာမှကျွန်တော်တို့စိုက်ပြလို့မရတော့ဘူးသူတို့ရဲ့အသက်ရှင်ဖို့တစ်ခုလောက်အတွက်ပဲသူတို့မှာရုန်းကန်နေရတဲ့အခါကျတော့သူအခုချိန်သွားပြီးတော့ကျွန်တော်တို့စိုက်ပြမှာစိုက်ပြတက်ကတော့နှစ်တရာသွားပြီးတော့ဒီလိုရှောက်ပြီးတော့ပြောနေတဲ့ဟာတွေကပေါ့နော်တကယ်မြည်ပြင်းနေနဲ့ဘာနဲ့မှကိုကျွန်တော်တို့မဆက်ဆက်ဘူးပေါ့နော်သူလုပ်ချင်တဲ့ဟာတွေအခုဟိုတိထက်တိညက်တိပါရညာတွေရှောက်ပြောနေတဲ့ဟာမျိုးတွေဟိုစေရနာမန်ကန်နဲ့ဒီသူတွေတောင်းသူတွေကိုအကျိုးကိုပြုတ်မဲ့သူတွေမရှိပဲနဲ့ဘလို့မင်းနဲ့မှဒီစားနပ်ရိုက်ခါဖူလို့ဖို့အတွက်ကိုပေါ့နော်လက်ရှိအနေထားမှာလက်တွေမပါပဲနဲ့စကားရတာရှောက်ပြီးတော့ပြောနေတဲ့စကားလုံးတွေလို့လားကျွန်တော်ကတော့ယူဆတယ်ပေါ့နော်ဟုတ် နှစ်စင်နှစ်စင်ထုတ်လုပ်နေတဲ့ကျွန်တော်တို့ရဲ့တင်းနံအစားအစာလုံခြုံမှုအတွက်ထုတ်လုပ်နေတဲ့ကြေးလက်ဒေသမှာရှိတဲ့လူတွေကပြေးလွှားနေရတဲ့အခါမှာကျွန်တော်တို့ဘယ်သူတွေကထုတ်လုပ်မှာလူငယ်တွေဆိုလည်းသိတဲ့အတိုင်းကျွန်တော်နေလို့မရတဲ့အခါကျတော့ရရဘယ်ပဲဖြစ်ဖြစ်သွားနေကြရတယ်ပေါ့နော်အကြောင်းဘလူနည်းနဲ့ပဲဖြစ်ပြီးပြည်ထဲမှာမနေရရင်ပြီးရောဆိုတဲ့ပုံစံနဲ့တော့ထွက်ခွာပြီးတော့အလုပ်လုပ်နေကြတဲ့ဟာတွေရှိတယ်အဲ့တော့ဒီ site view ရေးလုပ်တဲ့ဟာကတော့ကိုပြောကြတော့ကျွန်တော်တို့ကတကယ်သူတည်တနာမရှိလို့ကျွန်တော်ထင်တယ်80ရာခိုင်နှုန်းကတော့ကျွန်တော်ထင်တယ်ကြာသွားမယ်ပေါ့နော်ကျွန်တော်တို့စကိုင်းတိုင်းလိုမျိုးတစ်ခုပဲကိုကြည့်ကြည့်ပေါ့နော်ဘာမှလုပ်လို့မရတော့ဘူးကျွန်တော်တို့ဘာတကယ်ဘာမှကိုလုပ်လို့မရအောင်အဲဘာတွေဖြစ်နေလဲဆိုရင်တောင်သူတွေကအခုစပားရိတ်ချင်ရောက်နေပေါ့နော်သူတို့တွေကလက်နက်ကြီးတွေနဲ့ရွာတွေထဲပစ်ထည့်တယ်ပြီးတော့စစ်တပ်ကလူတွေနဲ့ပြူစောထီနဲ့ပေါင်းပြီးတော့ပေါ့နော်ဒီရွာထဲမှာရှိတဲ့ပစ္စည်းတွေကိုယူတယ်နောက်တစ်ခုကစပားတွေကိုပါသူတို့ကလာပြီးတော့ရိတ်ပြီးတော့ပေါ့နော်သူတို့အဖွဲ့တွေကတည်သွားတယ်ပေါ့နော်ဒီလိုမျိုးတွေပါဖြစ်နေစိုက်လို့ရရင်တောင်မှဒီဟာတွေကိုကျွန်တော်တို့တောင်သူတွေအနေနဲ့သူတို့ရွာတွေရွာသားတွေနဲ့မရရှိတော့ပေါ့နော်အကုန်လုံးဖျက်ဆီးခံရတယ်မအိမ်ကြီးလည်းမရှိတော့ဘူးဒီလှုပ်ရှားဖို့အတွက်ကျွန်တော်စက်တီကိရိယာတွေကျွမ်းနွားတွေလည်းဘာမှမရှိတော့ဘူးတို့ဒီမီရှုဒီလေရင်နဲ့ကျဲပြီးတော့လည်းပါသွားကုန်ပြီအဲ့လိုမျိုးအနေထားမှာကျွန်တော်တို့ကဘယ်လိုလုပ်ကျွန်တော်နိုင်ငံရဲ့ဒီစာနယ်ရိတ်ခါဖူလုံဖို့အတွက်ပေါ့နော်ဘာလို့ပေးနိုင်မလဲ
ပြီးခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကရေစင်းစိုက်ပျိုးရေးတက်သူကိုနိုင်ငံတကာအကူအညီတွေနဲ့တင်ထောက်ကူနည်းပညာတွေအစစ်မြင့်တင်မှုတွေစတင်လှုပ်ဆောင်ခဲ့ပြီးအရှိန်ယူဖို့ကြိုးစားခဲ့စဉ်မှာစစ်တပ်ကအာဏာသိမ်းခဲ့တဲ့အတွက်အရာရာအလုံးဟာရပ်ဆိုင်ပြီးနောက်ကိုပြန်ဆုတ်သွားတယ်လို့လည်းကျောင်းသားဟောင်းကိုထက်စောထွန်းကပြောပါတယ်
NLD လက်ထက်ပေါ့နော်ကျွန်တော်တို့အစိုးရလက်ထက်ရောက်လာတဲ့အခါမှာတကယ်ကိုတကယ်နိုင်ငံတကာနေပြီးတော့ထောက်ပံ့ပေးတဲ့ JICA လိုမျိုး project တွေ post harvest technology ပေါ့နော်ဒါမျိုးတွေကအစားနောက်တစ်ခုကတကယ် lab ခန်းတွေအထိပေါ့နော်ကျွန်တော်တို့ဆောက်ပြီးတော့တကယ်ကိုဟိုဒီပညာတွေကိုကျွန်တော်တို့လက်တွေ့ပေါ့နော်အသုံးချလို့ရအောင်ဒီကျောင်းမှာပဲကျောင်းသူကျောင်းသားတွေသင်လို့ရအောင် project တွေအများကြီးရောက်လာခဲ့တဲ့အခြေအနေမှာပေါ့နော်ဒါတွေကိုကျွန်တော်တို့စလဲဆောက်ပြီးကုန်ပြီတော်တော်များများကပြီးပြီးတော့ကျွန်တော်တို့လက်တွေ့အသုံးချမဲ့အချိန်လည်းရောက်လာတယ်ပေါ့နော်အဲ့ဒီအချိန်မှာအာနာသိမ့်မှုပေါ့နော်ဒီဟာဖြစ်လိုက်တဲ့အခါမှာအလုံးတကက်ပညာတတ်တွေကျွန်တော်တို့တကက်ကိုဒီနည်းပညာတွေကိုသိနေတဲ့ဆရာဆရာမတွေကျွန်တော်တို့အလုံးကပေါ့နော်တော်တော်များများကျွန်တော်တို့အမှန်တရားကိုချင့်မြှောက်လို့တဲ့ဆရာဆရာမတွေပေါ့နော်စီဒီယန်လောက်သွားပြီးတဲ့အခါကျတော့ကျွန်တော်ဒီနည်းပညာတွေကိုကျွန်တော်တို့ဘယ်သူတွေကဘာလုပ်လို့ရမှာလဲပေါ့ပုံမှန်အတိုင်းသာကျွန်တော်တို့ကသွားမယ်ဆိုရင်တကယ်တမ်းပြောရင်ကျွန်တော်စိုက်ပျိုးတက်ကတူကဒီသူဟာနဲ့သူပေါ့နော်မြန်မာနိုင်ငံမှာဆိုရင်တော်တော်လေးကောင်းတဲ့တက်ကတူတွေကိုကျွန်တော်တဖြည်းဖြည်းနဲ့ရောက်လာပြီပေါ့နော်အဲ့ဒီအချိန်မှာအခုလို့လောက်ခံလိုက်ရတဲ့အခါကျတော့အားလုံးလည်းကျွန်တော်တို့အခုချိန်မှာဆိုရင်ပညာရှင်တွေဆိုရင်လည်းအများစု 80% တော့ဆရာဆရာမပညာတတ်တွေအကုန်လုံးကစီရီယန်တွေလောက်ပြီးတော့မှအခုဆိုရင်ကျွန်တော်တို့နေနေတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်အခုလက်ရှိအနေအထားမှာအာနာသိမ့်ပြီးတဲ့အခါမှာဆိုရင်ကျွန်တော်တို့ဒီနည်းပညာတွေကိုဆက်လက်ပြီးတော့ကျွန်တော်တို့သူတေသနာတွေလောက်ဖို့အတွက်ဒီနည်းပညာတွေပြန်ပွားဖို့အတွက်အကြောင်းသူကျောင်းသားတွေပြန်ပြီးမျှဝေဖို့အတွက်ကဘလုံနည်းနဲ့မှအဆင်မပြေတော့တဲ့အနေအထားရောက်နေပေါ့နော်
ရှိစဉ်စိုက်ပျိုးရေးတက္ကသိုလ်နှစ်တရာပြည့်အခမ်းအနားကိုဒီလဒီဇင်ဘာ22ရက်နေ့ကနေ28ရက်စနေနေ့အထိကျင်းပနေပါတယ်။ website နဲ့ social media တွေကနေတဆင့်လဲကျောင်းသားဟောင်းတွေဝန်ထမ်းဟောင်းတွေကိုတက်ရောက်ကြဖို့ဖိတ်ခေါ်ထားပါတယ်။နေပြည်တော်ပြင်မနာမြို့မြောက်ဘက်ဆယ်မိုင်အကွာလောက်မှာရှိတဲ့ရေစင်းစိုက်ပျိုးရေးတက္ကသိုလ်ဟာနှစ်တရာပြည့်ပြီဆိုပေမဲ့ရေစင်းတနေရာထဲမှာတော့မဟုတ်ပါဘူး1924ခုနှစ်ကစိုက်ပျိုးရေးကောလိပ်နဲ့သုတေသနသိပ္ပံအဖြစ်မန္တလေးမြို့မှာစတင်ဖွင့်လှစ်ခဲ့ပါတယ်အဲ့ဒီနောက်ပညာရေးဝန်ကြီးအောက်မှာထားရှိပြီး1983ခုနှစ်မှာမန္တလေးကနေအခုရေစင်းဒေသကိုပြောင်းရွှေ့ဖွင့်လှစ်ခဲ့ပါတယ်မြန်မာနိုင်ငံမှာစိုက်ပျိုးရေးနဲ့ပတ်သက်ပြီးရေစင်းစိုက်ပျိုးရေးတက္ကသိုလ်တစ်ခုပဲထားရှိကာကျန်တာတွေကစိုက်ပျိုးရေးသိပ္ပံကျောင်းအနေနဲ့တော့ရှိပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတခြားတက္ကသိုလ်တွေလိုပါပဲရေစင်းစိုက်ပျိုးရေးတက္ကသိုလ်မှာတက်ရောက်တဲ့ကျောင်းသားသိမ့်မရှိတော့ပါဘူးတပြိုင်တည်းမှာပဲပြည်တွင်းစစ်နဲ့တဘာဝဘေးအန္တရာယ်တွေကြောင့်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးဟာလည်းအနိမ့်ဆုံးအဆင့်ကိုရောက်ရှိနေပါတယ်။လာမယ့်2025နှစ်ကူးချိန်မှာလူသားချင်းစာနာတဲ့အကူအညီလိုအပ်သူပေါင်းကသန်း20အထိရှိလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယူ UNOCHA ကပြောပါတယ်။အဲ့ဒီအထက်က9သန်းခွဲလောက်ကအသက်ရှင်နေထိုင်ရေးအတွက်အရေးပေါ်အကူအညီအမေရိကန်ဒေါ်လာ 1.1 ဘီလီယံပေးဖို့လဲ UNOCHA ကအစီရင်ခံစာထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဒါအပြင်ကမ္ဘာ့ဘဏ်ကလည်းမြန်မာနိုင်ငံရဲ့စီးပွားရေးဟာထပ်ပြီးကျဆင်းဖို့အလားအလာရှိနေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။ အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလုလက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
အခုတော့2024ခုနှစ်အတွင်းစိတ်ကြည်တူးပွဲအမတ်တရအခိုက်အတန့်လေးတွေဖြစ်ကြတဲ့လူကြီးများဆိုရှယ်မီဒီယာတွေကိုပြန်ပြီးကြည့်ကြအောင်ပါအစိုးရဒေးဗစ်ဘိုဝီကိုခွန်ပြူတာအနေနဲ့ပြင်သစ်မှာလမ်းနံပါတ်ပေးလိုက်ပါတယ်နံပါတ်ကြီး Italy Fashion Design Product ကတော့လဘော်သွားမဲ့အာဂတရီမှုဝတ်စုံကိုဖန်တီးခဲ့ပါတယ်ဒီလို2024ရဲ့အမှတ်ရစရာခိုက်တံတွေကိုနှစ်ကုန်ထူးတင်ပြချက်ဖြင့်မအေးတန်တဲ့ကျော်ကတင်ဆက်ပေးထားပါတယ
်2024ခုနှစ်အတွင်းစိတ်ကြည်နူပွဲအမှတ်တရအကောင်းဆုံးအချိန်တချို့ကတော့အဆိုတော့ဒေးဗစ်ဘိုဝီရဲ့သမိုင်းကိုဂုံပြူတဲ့အနေနဲ့ပြင်သစ်နိုင်ငံမှာဇန်နဝါရီလ10ရက်နေ့ကပဲပါရီမြို့တော်ရဲ့ခရိုင်အမှတ်13မှာသူ့ရဲ့နာမည်နဲ့လန်ဒလန်မဲခဲ့ပါတယ်သူကအခုချိန်ထိသာတက်ရှိထင်ရှားရှိနေမယ်ဆိုရင်အဲ့ဒီကသူ့ရဲ့အသက်89နှစ်ပြည့်မွေးနေ့ဖြစ်ပါတယ
်လမောနဲ့လော့ပ်စ်
ဘင်းဌာနရဲ့ရုံးချုပ်တွေလိုမျိုးခင်မီရုံအဆောက်အုံတွေကြားမှာတည်ရှိတဲ့ဒေးဗစ်ဘိုဝီလန်က1965ခုနှစ်ကသူ့ရဲ့ပထမဦးဆုံးပါရီဖျော်ဖြေပွဲနဲ့ဂီတဖက်ရှင်နဲ့ယဉ်ကျေးမှုပေါ်မှာသူ့ရဲ့လွှမ်းမိုးမှုတွေကိုအမှတ်ရစီပါတယ်ကွာကြောဆိုတော့မက်ဒေါနာကမေလ4ရက်နေ့မှာဘရာဇီးယားနိုင်ငံရီယိုမြို့မှာအခမဲ့ဖျော်ဖြေပွဲကျင်းပခဲ့ပြီးတော့ကိုဝါကဗာနာကန်ဂျီကိုသူ့ရဲ့ပြည်သက်တွေအများကြီးနဲ့အကအကွင့်ကြီးတစ်ခုဖြစ်အောင်လို့ဖန်တီးနိုင်ခဲ့ပါတယ်ရီယိုမြို့တော်ခမ်းမရဲ့ခီးသွွားလုပ်ငန်းအေဂျင်စီကအလူ 1.6 တန်တက်ရောက်ခဲ့တယ်လို့ခန့်မှန်းပါတယ်ဒါက1989ခုနှစ်ပါရီမြို့မှာကျင်းပသွားတဲ့ဖျော်ဖြေပွဲကိုလာသွားတဲ့သူ့ရဲ့ပြည်သက်3,000စံချိန်ထဲဆယ်စားကျော်များပါတယ်နေရာကောင်းရဖို့ပြည်သက်တွေကတချို့ဆိုရင်နားရီတော်တော်ကြာတချို့ဆိုရင်လည်းရက်တော်တော်ကြာတန်းစီခဲ့ရပါတယ်ချမ်းသာတဲ့ပြည်သက်တချို့ကတော့ကန်းချီနားမှာတင်မော်ရီတချို့ကလည်းကန်းချီကိုမျက်နှာမူထားတဲ့တိုက်တွေမှာစတဲ့ချလို့ဒီဖျော်ဖြေပွဲမှာဝင်ရောက်ဆင်နွှဲခဲ့ကြတာပါအသက်65နှစ်အရွယ်မက်ဒေါနာကသူ့ရဲ့အကျော်ကြားဆုံးသချင်းတွေနဲ့2023နှစ်ကုန်ပိုင်းမှာစတင်တဲ့ဖျော်ဖြေခီးစဉ်အဆုံးသတ်အဖြစ် Like a Prayer Folk နဲ့ Express Yourself ဒီလိုမျိုးလူကြိုက်အများဆုံးသချင်းတွေနဲ့နှစ်နာရီကျော်တည်ဆူဖျော်ဖြေခဲ့ပါတယ်ဇွန်လ14ရက်နေ့မှာကမ္ဘာထိပ်တန်ဟာတာတရုတ်ဆောင်တွေရဲ့စူဝေးဝဲတစ်ခုကိုတော့ Vatican မှာကျင်းပခဲ့တာပါပုပ်ယေဟန်မင်းကြီး Francis ကနိုင်ငံပေါင်း15နိုင်ငံကဟာတာတရုတ်ဆောင်တရားကျော်ကိုလက်ခံတွေ့ဆုံခဲ့ပြီးတော့အမေရိကန်ကနာမည်ကြီးတွေဖြစ်တဲ့ Whoopi Goldberg, Jimmy Fallon, Chris Rock, Stephen Colbert နဲ့ Conan O'Brien တို့လည်းပါဝင်ခဲ့ပါတယ်။ Fashion လောကမှာတော့နာမည်ကြီး Italy Fashion အမှတ်တရစိတ်တစ်ခုဖြစ်တဲ့ Prada ကအာကာသတွေကိုခုံတက်သွားခဲ့တာပါ။အမျိုးသမီးအာကာသရင်မူးတွေအတွက်အထူးဒီဇိုင်းဆွဲထားတဲ့အာကာသဝတ်စုံကိုအော်တိုဝါလာ16ရက်နေ့ကမိတ်ဆက်ခဲ့ပါတယ်။Asian Space အကဒါစူဇန်ရင်းနဲ့ပူပေါင်းဖန်တီးထားတဲ့ဒီဝတ်စုံကို NASA ရဲ့ Artemis 3 ခီးစဉ်မှာစာဝင်မှာပါ။ဒါကြောင့်မလို့လာဘော်ကိုပထမဦးဆုံးရောက်မဲ့အမျိုးသမီးက Prada ဒီဇိုင်းဝတ်စုံနဲ့ဖြစ်မှာဖြစ်ပါတယ်။ဒါမဲ့လည်း Prada ဒီစိတ်ကိုတော့မြင်သာအောင်သူတို့လုပ်မထားပါဘူး။နာမည်ကျော်ရုပ်ရှင်မင်းသားတင်မိုတီရှာလမေကလည်းအော်တိုဝါလာ29ရက်နေ့မှာနယူးယောက်မြို့မန်ဟန်တန်အောက်ပိုင်းရပ်ကွက်မှာသူနဲ့တူတဲ့လူလူပြိုင်ပွဲလုပ်နေတဲ့ရုပ်တရည်ရောက်လာခဲ့လို့သူ့ရဲ့ပြည်သက်တွေအံ့အားတဲ့နဲ့ပြောရှင်သွားခဲ့ရပါတယ်။သက်တော်ဆောင်တွေချေရန်ပြီးတော့ရောက်လာတဲ့သူကသူနဲ့ပုံတို့တရုပ်ဆောင်ပြီးတော့လာပြိုင်တဲ့သူတွေနဲ့အတူတူဓာတ်ပုံရိုက်ခံခဲ့တာပါ။လူလူပြန်ကြတဲ့သူတွေကတော်တော်များများကသူတရုတ်ဆောင်ခဲ့တဲ့ Willy Wonka နဲ့ Paul Atreides လိုမျိုးဝတ်စားစင်ထားကြပါတယ်။တချို့တွေဆိုရင်တူလုံးလုံးလာကြည့်တဲ့သူတွေကအဲ့ဒီလူတွေကိုရှာလမေးအစ်စ်လိုတော့မှလူမှားခဲ့တာပါ။ Halloween တစ်စီးကြီးများပွဲတော်မှာတော့ Model Heidi Klum နဲ့အဆိုတော့ ဂျန်နယ်မိုနီရိုကချစ်ဆရာကောင်းတဲ့ဂျိုသား ET ပုံစံမျိုးစင်တူကွဲပြားတဲ့ဝတ်စုံတွေဝတ်ဆင်ခဲ့ပြီးအမေရိကန်တစ်ဖက်တစ်ချက်ကမ်းရိုးတန်းမှာပါတီပွဲတွေကျင်းပခဲ့ပါတယ်။1982ခုနှစ်ကထုတ်လုပ်တဲ့ Director Steven Spielberg ရဲ့ကနဝင်ရုပ်ရှင် ET The Extraterrestrial ကိုဂုဏ်ပြုတဲ့အနေနဲ့သူတို့နာမည်ကြီးနှစ်ယောက်ဒီ ET ဝတ်စုံဝတ်ဆင်တာဘယ်သူပေါ်လာလဲဆိုတဲ့အမေးအဖြေတွေတော့မှအမှုပညာသတင်းတွေမှာဖော်ပြကြပါတယ်။
အမေရိကန်တန်ရဲ့ VOA မြန်မာနံနက်ခင်းရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုအစီအစဉ်ကို Digital Line တွေကအပြင် Line တို့ Radio နဲ့လည်းဖမ်းယူနိုင်ပါတယ်။မနက်6နာရီမှာစတင်တဲ့ Radio အစီအစဉ်မှာပထမပိုင်းနာယူဝက်မနက်6နာရီကနေ6နာရီခွဲအထိထုတ်လွှင့်မှုတွေကို Line တို့မီတာ25 kHz 11865 Line တို့မီတာ32 kHz 6153ညာနဲ့ Line တို့မီတာ40 kHz 0933ညာတို့ကနေဖမ်းယူနာဆင်နိုင်ပါတယ်။မနက်6နာရီကနေ9နာရီအထိတနာရီလုံးစာအစီအစဉ်ကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်တံ live VOA မြန်မာပိုင်းအင်တာနက် website လိပ်စာ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ခုတော့ကဘာတော်ခီးသွားကြအောင်ပါ Christmas အချိန်ခါမှာရေရောကျင်တတ်တဲ့ Santa Claus ကိုချန်ထားလို့မရပါဘူးSanta က Christmas အချိန်ညနေမှာကလေးတွေကိုလက်ဆောင်ပေးတတ်တယ်လို့ဆိုပါတယ်။အဲ့ဒီ Santa Claus Christmas ပူပူကြီးရဲ့ရွာလို့ဆိုတဲ့ဖင်လန်နိုင်ငံက Robert Niemi မြို့ကိုကဘာလက်ခီးအဲ့သွားဧည့်သည်တွေစာညိတ်တင်သွားနေကြပါလား။မြို့ကံတွေဆိုရင်ရောက်တဲ့အထိဧည့်သည်တွေဘာကြောင့်များနေတယ်လဲဆိုတာသိအောင်မဆုမြတ်မွန်တဲ့သူကဘာတော်ခီးသွားအစီအစဉ်ကနေတွားချစ်ကြအောင်ပါ။
Christmas အချိန်ရောက်ရင်ကဘာလက်ခီးသွားတဲ့အသွားချင်ဆုံးနေရာတစ်ခုကတော့ Santa Claus Christmas ဘိုးဘိုးကြီးနေတဲ့နေရာလို့ဆိုရက်ဖင်လန်နိုင်ငံက Santa Claus ရွာကြီးဖြစ်ပါတယ်ဖင်လန်နိုင်ငံမြောက်ပိုင်းအာတိတ်ဆက်ဝိုင်းထဲမှာရှိတဲ့ Lapland ဒေသတွေက Rovaniemi မြို့မှာရှိတဲ့ Santa Claus ရွာကြီးဖြစ်ပါတယ် Santa Claus ကစားလို့ Christmas နဲ့ပတ်သက်သမျှရုပ်ရှင်တွေနဲ့မြင်ရတဲ့အတိုင်းနှင်းဖွေးဖွေးနဲ့ပျော်စရာကောင်းအောင်ပြင်ဆင်ထားတဲ့ရွာကြီးလို့ပြောရင်မမှားပါဘူးSanta Claus နေတဲ့နေရာအစစ်အမှန်လို့ဆိုပြီးဒေသခီးသွားလုပ်ငန်းတာဝန်ရှိသူတွေ1980ပြည့်နှစ်ပိုင်းတွေထဲကစလို့ပြင်ဆင်ကြော်ညာဆွဲဆောင်ထားတဲ့နေရာတစ်ခုဖြစ်ပါတယ်။ Christmas အချိန်ဆိုရင်တခြားဒေသတွေမှာမရနိုင်တဲ့ Christmas အငွေ့အသက်တွေသာမကကံကောင်းရင်ကောင်းကင်မှာဥတ္တရအလင်းတန်းတွေကိုပါမြင်ရနိုင်တာမို့ Rovaniemi မြို့ကိုလာလဲတဲ့ဧည့်သည်တစ်နှစ်ထက်တစ်နှစ်ပိုများနေတာပါ
။ It's Christmas time and we would love to see the northern light
အခုချိန်က Christmas အချိန်လေးဖြစ်တဲ့ဥတ္တရအလင်းတန်းတွေကိုမြင်ကျင်တဲ့သူတွေအတွက် Rovaniemi ကလာဖို့ကောင်းတဲ့နေရာပါဒီမှာ Santa Claus ကိုလည်းတွေ့ရတယ်လी
အရင်တုန်းကဥရောပနိုင်ငံတွေကဧည့်သည်တွေသာအလာများတဲ့ဒီနေရာကိုအခုတော့ကမ္ဘာနိုင်ငံစုံကနေလာလည်နေကြပါတယ
် I read about it a lot the Santa Claus village and for the aurora for the
Santa Claus အကြောင်းဥတ္တရလင်းတန်းတွေအကြောင်းစာရီထဲမှာအများကြီးဖတ်ထားဘူးတော့ဒီနှစ်ကဥတ္တရလင်းတန်းတွေကိုအထူးမြင်နိုင်မဲ့နှစ်ဖြစ်တယ်ဆိုလို့လာခဲ့တာပါနှစ်ခုလုံးမြင်ရဘူးဆိုတော့တွေ့ရင်ဝမ်းပေါ်ရှင
်ပျော်စရာကောင်းတဲ့ Christmas ပွဲတော်ကာလခီးထွက်ကြသူတွေထဲမှာ Santa Claus ရှိတဲ့နေရာကိုသွားလည်ခြင်းသူတွေလည်းမနှဲလှတာမို့ရာသီဥတုအေးချမ်းလှပြီးမဲ့ဒီနေရာကိုနိုင်ငံစုံကဧည့်သည်တွေရောက်နေကြတာဖြစ်ပါတယ်
It was actually my dream and travel around the world
အခုလိုတကဘာလုံးကိုလှည့်ပတ်ပြီးတော့ခီးထွက်ဖို့ကကျမရဲ့အိမ်မက်ဖြစ်တာမို့လို့အိမ်မက်အတိုင်းဖြစ်နေတယ်လို့ပြောရမှာပါဒီကိုရောက်နေတဲ့အတွက်ရောစင်တာကိုတွေ့ရတဲ့အတွက်ရောတိတ်ကိုစိတ်လို့ရှာရပါတယ်ပျော်ရွှင်နေကြသူတွေဒီရောက်လာလို့ဝမ်းသာနေကြတဲ့သူတွေကိုမြင်ရတာလဲတိတ်စိတ်ချမ်းသာဖို့ကောင်းပါတယ်
Santa Claus ရွာကြီးမှာ Christmas ပပိုးကြီးကိုတွေ့နိုင်ုံနဲ့မကနှင်းတွေကြားပုံစံမျိုးစုံနဲ့ရှောက်လည်နိုင်တဲ့ဒီနေရာကိုလာကြတဲ့ဧည့်သည်တွေ COVID လွန်ကာလမှာတစ်နှစ်ကိုတသန်းကျော်အထိရှိနေပါတယ်။ Christmas အကြိုညမှာလက်ဆောင်တွေလိုက်ဝေတယ်လို့ကလေးတွေယုံကြည်ထားတဲ့ Christmas ပပိုးကြီးစီကိုကဘာတဝန်းကနေပေးပို့ကြတဲ့စာပေါင်းကလည်းနှစ်စဉ်3000ကျော်ပါတယ်။လက်ဆောင်တွေပေးတဲ့ Santa ပပိုးကြီးကိုလက်ဆောင်ပြန်ပေးခြင်းလို့ဒီကိုမရောက်ရအောင်လာကြသူတွေလည်းရှိပါတယ်။
I've been waiting my whole life to see him and I brought him a handmade gift.
Santa ကိုမြင်ရဖို့ကျွန်မတစ်သက်လုံးကိုမျှော်လင့်လာခဲ့ရတာပါ။သူ့အတွက်ကျွန်မကိုယ်တိုင်လက်နဲ့လှုပ်ထားတဲ့လက်ဆောင်ကိုလည်းပေးခဲ့ပါတယ်။ Christmas တစ်ပင်ပုံကိုခြိထိုးပြီးတော့ပုံဖော်ထားတာပါ။ Santa ကကျေးဇူးသိတဲ့တယ်လို့ပြောပါတယ်။ Santa ကိုကျွန်မရဲ့လက်ဆောင်ပေးနိုင်ဖို့စောင့်ခဲ့ရတာကြားလာပါပြီ
။အခုလိုကမ္ဘာနိုင်ငံစုံကဧည့်သည်တွေတစ်နှစ်ထက်တစ်နှစ်လာလည်သူများနေတာမှ2023ခုနှစ်တုန်းကညာရင်ညနေတဲခိုတဲ့ဧည့်သည်1.2သန်းကျော်စံချိန်တင်အောင်များခဲ့ပါတယ်။ အခု2024-25ခီးသွွားရာသီမှာလဲဒီထက်ပိုများမဲ့အလားအလာရှိနေတယ်လို့ဟိုတယ်လုပ်ငန်းတွေကခန့်မှန်းထားကြပါတယ်
It was a record breaker. We got more bookings and more earlier for this season and I see that this is happening also this season.
Sanjay Timare, အရင်ခီးသွွားရာသီတွေဒုံးတဲ့က booking တွေပိုးပြီးတော့များလာခဲ့တယ်လို့ဒီနှစ်ခီးသွွားရာသီမှာလည်းစံချိန်တရားများပါတယ်။အခုဆို2026နဲ့2029ခုနှစ်ရာသီတွေအတွက် booking တင်ဖို့ကြိုတင်မေးမြန်းတာတွေတောင်ရှိနေပါတယ်။ဧည့်သည်တွေအင်မတန်များလာတာပါ။
ရိုဗာနီယမ်မီမြို့စီကိုဥရောပနိုင်ငံတော်တော်များများကနေဓာတ်ရိုက်လေရင်ခီးစဉ်တွေရှိနေတာအပြင်အာတိတ်ဆက်ဝိုင်းဒေသကိုလာရတဲ့အတွေ့အကြုံတွေရနိုင်တာမို့ဧည့်သည်တွေပို့ပို့များလာတာဖြစ်တယ်လို့ခီးသွွားလုပ်ငန်းတာဝန်ရှိသူတွေကပြောပါတယ်
။ Nordic is a trend. Definitely people want to travel to cool countries to see the snow, to see the northern lights.
ရာသီဥတုအေးတဲ့ဥရောပမြောက်ပိုင်းနိုင်ငံတွေမှာနေနေမြင်ရဖို့ဥတရအလင်းနဲ့နေမြင်ရဖို့အာတိတ်ဆက်ဝိုင်းမှာ Santa Claus ကိုမြင်ရဖို့ဆိုတဲ့အဓိကရည်ရွယ်ချက်နဲ့ဒီကိုလမ်းလည်ဖို့ခေတ်စားနေတာဖြစ်ပါတယ်။တစ်ဖက်ကကြည့်ရင်တော့ Rovania မြို့တွေဘယ်တော့မှနေမှာမတူတဲ့ဆက်သွယ်မှုတွေပိုကောင်းစေပါတယ်။အခုဆိုရင်ဥရောပတဝန်းနဲ့ Rovania မြို့ကိုတိုက်ရိုက်လင်းခီးစင်ပေါင်း40ခုရှိပါတယ်။ဒါကြောင့်လေဒီဘက်မှာခီးသွွားရာသီစတဲ့အော်တိုဘာလကုန်ပိုင်းကစပြီးတော့လာလေတဲ့ခီးတွေတွေတိတ်ပြီးတော့များနေတာပါ။ခီးသွွားရာသီကုန်နဲ့မတ်လကုန်လောက်အထိလာလေတဲ့သူတွေအများကြီးရှိပါတယ်
။လူဦးရေ6000ကျော်သာရှိတဲ့ Rovania မြို့မှာဧည့်သည်တသန်းကျော်စံချိန်တင်အောင်များလာတဲ့အတွက်တချို့ဒေသခံတွေကစိုးရိမ်နေကြပါတယ်။
We are worried about the overgrowth of the tourism.
ခီးသွွားလုပ်ငန်းလိုရာထက်ပိုတိုးတက်ပြီးမနိုင်မနှင်းဖြစ်မှာကိုကျွန်တော်တို့စိုးရိမ်ပါတယ်။အချိန်တိုအတွင်းခီးသွွားလုပ်ငန်းတိုးတက်လာတာဖြစ်တော့နိုင်နိုင်နှင်းနှင်းလောက်ကင်နိုင်တဲ့အခြေအနေမျိုးမဟုတ်တော့ပါဘူး
။နိုင်ငံတကာဧည့်သည်တွေအလာများတဲ့ခီးသွွားရာသီကာလမှာမြို့လယ်ကတိုက်ခန်းတွေကိုခီးသည်တွေတဲခိုနိုင်ဖို့ငှားကြတဲ့အတွက်ဒေသခံအိမ်ငှားခြင်းတွေငှားမရတဲ့ပြဿနာကြုံနေကြပါတယ်။ကမ္ဘာလှည့်ဧည့်သည်တွေကြောင့်ရှိရတိုက်ခန်းငှားကြတွေဈေးတက်နေသလိုရေရှည်တိုက်ခန်းငှားကြတဲ့တွေမငှားနိုင်ဖြစ်နေကြတာပါ
The rules must be enforced better and of course we are not against short term rental when it's your own house's part time rental
ဥပဒေစည်းကမ်းတွေကိုတင်းတင်းကြပ်ကြပ်ဂရင်တွယ်ဖို့လိုပါတယ်ကိုခီးသွားနေတဲ့အချိန်အိမ်ကိုရေတိုငှားရမ်းကြတာကိုကျွန်တော်တို့စန့်ကျင်နေတာမဟုတ်ပါဘူးဒါပေမဲ့ကိုယ်အိမ်ကိုငှားဖို့အတွက်အပြင်အဆင်တွေပြောင်းလဲလိုက်ရတော့လူနေအိမ်ကအိမ်နဲ့မတူတော့ပဲဟိုတယ်အခန်းလိုဖြစ်သွားတာကပြဿနာပါ
အခုလိုမျိုးဒီနိုင်ငံတကာကလာလေကြတဲ့ကမ္ဘာလှည့်ခီးသွွားဧည့်သည်တွေကြောင့်အချက်အချာကြတဲ့မြို့လယ်နေရာတွေမှာဒေသခံတွေတိုက်ခန်းငှားမရတဲ့ပြဿနာကစပိန်နိုင်ငံဘာစီလိုနာမြို့နယ်သာလန်နိုင်ငံအမ်စတာဒမ်မြို့တွေမှာလည်းကြုံနေကြရပါတယ်ဒါကြောင့်အီတလီနိုင်ငံရေဘော်ဗန်နစ်မြို့လိုဥရောပကဧည့်သည်အလာများတဲ့မြို့တွေမှာဧည့်သည်တွေကိုကန့်သတ်တဲ့ကန့်သတ်ချက်တွေလောက်လာနေကြတာပါဥရောပတိုက်မြောက်ဖက်မှာရှိတဲ့ဖင်လန်နိုင်ငံမှာလည်းဒေသခံတွေတံမိုးထားတဲ့နေမှုထိုင်မှုပုံစံတွေပြောင်းမသွားအောင်ကာကွယ်ဖို့တောင်းဆိုမှုတွေရှိလာနေပါတယ်တစ်ချိန်တည်းမှာပဲ Christmas အချိန်ဆိုရင် Santa Claus Christmas ဘိုးဘိုးကြီးကိုတွေ့နိုင်တဲ့ Rovania မြို့က Santa Claus ရွာကြီးစားလေတွေကတော့ပို့လို့သာညလာမဲ့အခြေအနေရှိနေပါတယ်ရှင
်
ကျွန်မဆူမြတ်မောင်ပါ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာကြည့်ပြုစီကြပါရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
ပြည်မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေတာပ
ါအမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ဒီဇင်ဘာ25ရက်နေ့ဟာခရစ်ယာန်မာတာဝင်တို့အတွက်အရေးကြီးလာတဲ့နေ့ထိုးနေ့မြတ်တွေထဲကတစ်ခုအပါဝင်ဖြစ်ပြီးလွန်ခဲ့တဲ့နှစ်ပေါင်း2000လောက်မှာယေရှုခရစ်တော်ဖွားမြင်ခြင်းအထိမ်းအမှတ်နဲ့အဖြစ်ကျင်းပဆင်နွှဲတာလည်းဖြစ်ပါတယ်ယေရှုခရစ်တော်ကိုပြန်လည်ရှင်သန်ထမြောက်သူလူသားတို့ရဲ့ကယ်တင်ရှင်နဲ့လောကရဲ့အလင်းနှံအဖြစ်ခရစ်ယာန်မာတာဝင်တို့ကသတ်မှတ်ကြပါတယ်ခရစ်တော်ဖွားမြင်တဲ့နေ့ရက်အတိအကျကိုတော့မသိနိုင်ရသလိုဒီဇင်ဘာ25ရက်နေ့ကိုယေရှုခရစ်တော်ဖွားမြင်တဲ့နေ့ဖြစ်လာရတဲ့အကြောင်းရင်းလည်းရှင်းရှင်းလင်းလင်းမရှိပါဘူး။ဒါပေမဲ့လည်းအဲ့ဒီနေ့ဟာ Winter Solstice ဆိုတဲ့တက္ကိနရင်စွမ်းနားလို့ခေါ်တဲ့တောင်ဘက်အဆွန်ဆုံးကိုနေမြင့်ရောက်လာတဲ့ရက်တွေနဲ့လည်းနှီးကပ်နေပါတယ်။ ကဘာတဝါငါရှိခဲ့လူအတော်များများကတော့ဒီကလာဟာဆောင်းရသည်ရဲ့မိန်ပြပြနေအလင်းရောင်တွေကနေလင်းထိန်တဲ့အနွေဦးရသည်ရဲ့ရှေးလျတဲ့နေရက်တွေစီရောက်လာတော့မယ်အလဲအပြောင်းကာလာနဲ့တဘာဝတရားကြီးရဲ့အတိတ်တဖန်ပြန်ဆတဲ့လက္ခဏာတွေမြင်ရတဲ့ကာလာလည်းဖြစ်ပါတယ်ယေရှုဟာလောကရဲ့အလင်းနှံဖြစ်တယ်လို့ခရိယန်တို့ကယုံကြည်ကြတဲ့အတွက်ဒီကာလာမှာယေရှုခရစ်တော်ဖွားမြင်ခြင်းအထိမ်းမှကျင်းပဖို့တင့်လျော်တဲ့အချိန်ဖြစ်တယ်လို့အစောပိုင်းခရိယန်ဘာသာဝင်တို့ကယုံကြည်ကြတာကြိုးကြောင်းစီလိုပါတယ်တက်ဂရစ်223ခုနှစ်နောက်ပိုင်းဒီဇင်ဘာ25ရက်နေ့ကိုယေရှုခရစ်တော်ဖွားမြင်တဲ့နေ့အဖြစ်လူတွေတဖြည်းဖြည်းလက်ခံလာခဲ့တာပါအဲ့ဒီနောက်ပိုင်းတိတ်မကြခင်မှာပဲခရစ်ယာန်ဆိုင်ဆရာတွေကနေမင်းကြီးပြန်လည်မွေးဖွားခြင်းနဲ့ဖျားသခင်ရဲ့တားတော်ဖွားမြင်ခြင်းကိုချိတ်ဆက်ပြောဆိုလာပါတယ်ဒါပေမဲ့လည်းခရစ်မတ်ဇလန်းတွေရဲ့အနှစ်သာရကတော့မျောလင့်ချက်ချစ်ခြင်းမေတ္တာငြိမ်းချမ်းမှုနဲ့ပျော်ရွှင်မှုအတွက်သတင်းစကားတွေသာဖြစ်ပါတယ်ဘာသာတရားအပေါ်ယုံကြည်တည်ဝင်သူတွေကြမှာရောဘာသာတရားကိုယုံကြည်တည်ဝင်မှုမရှိတဲ့အခြားဘာသာဝင်တွေကြမှာပါလှူလားကြတဲ့အရာလည်းဖြစ်ပါတယ်လူသားအလုံးအချင်းချင်းဖေးမကူညီဖို့ဝိုင်းဝန်းစောင့်ရှောက်ဖို့နဲ့မေတ္တာတရားတွေထားကြဖို့အခိုင်အမာတိုက်တွန်းလိုက်တဲ့သတင်းစကားလည်းဖြစ်ပါတယ်ခရစ်မတ်ကာလမှာခရစ်ယာန်ဘာသာဝင်တွေကလူသားအလုံးအတွက်ငြိမ်းချမ်းရေးနဲ့ချစ်ခြင်းမေတ္တာအတွက်ဆုတောင်းပေးတာပေးကမ်းစွန့်ကြဲတာပြောရွှင်မှုနဲ့မျိုးလင့်ချက်တွေကိုဆောင်ကျင်းပေးနေအောင်စကလုံးနဲ့ရောအပြုတ်မှုတွေနဲ့ပါဆောင်ရွက်ကြဖို့ဖြစ်ပါတယ်။ Christmas မှာကိုယ့်ရဲ့မိသားစုမိတ်ဆွေသင်ငယ်ချင်းနဲ့အိမ်ဒီချင်းတွေအပြင်ဒီဇိုင်းတရံတွေကိုပါချစ်ချင်းမေတ္တာကျင်နာမှုနဲ့ရရောမှုတွေကိုပြသရမယ့်အခါသမယလည်းဖြစ်ပါတယ်
။ During this season of reflection and renewal, many of us will sing "O Holy Night." Phrase in our song is
ပြန်လဲဆင်ခြင်သုံးသပ်ကြတဲ့ကာလမျိုးလင့်ချက်တွေနဲ့ပြန်ပြီးတော့ဆန်းသစ်လာတဲ့အခုလိုကာလမှာ Oh Holy Night ဆိုတဲ့သချင်းကိုကျွန်တော်တို့ဆိုကြပါလိမ့်မယ်လို့သမရအချိုးပါတန်ကဒီဇင်ဘာလအစောပိုင်းမှာကျင်းပခဲ့တဲ့နိုင်ငံတော် Christmas သစ်ပင်မိထုံးဝင်မှာပြောကြားခဲ့ပါတယ်။သချင်တွေကစာသားထဲမှာယေရှုခရစ်တော်ရဲ့တရားဥပဒေကချစ်ခြင်းမေတ္တာသူ့ရဲ့တမန်ကျမ်းစာကငြိမ်းချမ်းရေးဖြစ်တယ်ဆိုတဲ့အပိုင်လည်းပါပါတယ်နိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားတွေအတွက်ကျွန်တော်ရဲ့ထာဝရဆုတောင်းစကားကလည်းလွတ်လပ်မှုနဲ့ချစ်ခြင်းမေတ္တာ၊ကရုဏာတရားနဲ့လူကုံတိတ်ခါဆိုတဲ့အလင်းရောင်ကိုဆက်ပြီးရှာဖွေနိုင်ပါစေလို့ပဲဆုတောင်းပေးလိုပါတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောကြားသွားခဲ့ပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။ကြောက်ခဲ့သလိုပါပဲ။အခုကြားခဲ့ရတာကတော့ VOA ရဲ့အဘော်မဟုတ်ပဲအမေရိကန်အစိုးရရဲ့အဘော်ပဲဖြစ်ပါတယ်။အခုတော့သတင်းကြေကျုပ်ကိုပြောပြပါအောင်မယ်။စီးရီးယားနိုင်ငံတွင်းကလက်နက်ကိုင်ဖွဲ့တွေကိုဖျက်သိမ်းပြီးကာကွယ်ရေးဝန်ကြီးဌာနအောက်မှတစုတစ်ဖွဲ့တည်းဖြစ်ထားဖို့သဘောတူလိုက်ကြပြီလို့စီးရီးယားအနာဘိုင်းသစ်ကကြေညာလိုက်ပါတယ်။စီးရီးယားအနာရှင်ဘာရှာအယ်အဆတ်ကိုတိုက်ထုတ်ရမှဥဆောင်ခဲ့တဲ့အာမက်အယ်ရှာရန်ရဲ့လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေအကြားစီဝေးတရလောက်ခဲ့ပြီးတဲ့နောက်အခုလိုကြီးညာချက်ထွက်လာခဲ့တာပါအာဆတ်ပြောက်ကြသွားပြီးကလေးကကဘာရက်ကဆိုးရတွေဟာစီးရီးယားအနာဂတ်ကိုဆိုးရင်နေကြပြီးအဲ့ဒီအနေနဲ့တခုကတော့2014ခုနှစ်ကစီးရီးယားအရှေ့ပိုင်းဒေသနဲ့အီရတ်နောက်ချမ်းဒေသတွေကိုသိမ်းယူခဲ့တဲ့ IS သွေးကြောအဖွဲ့တွေပြန်ပြီးခေါင်းထောင်လာမလားဆိုတာပဲဖြစ်ပါတယ်ဂါဇာမြောက်ပိုင်းမှာတော့အင်ဒိုနီးရှားဆေးရုံကနေထွက်ပြေးတင်းချောင်ကြဖို့အစ္စရေးစစ်တပ်ကတွန်းအားပေးခဲ့တဲ့အတွက်နောက်ထပ်ဆေးရုံတစ်ခုစီလူနာအတော်များများရောက်လာကြတယ်လို့ဂါဇာကျမ်းမာရေးဌာနကပြောပါတယ်လူနာတချို့ဆိုရင်ခြေကျင်လာခဲ့ရတာကြားတာလို့လဲဆိုပါတယ်အင်ဒိုနီးရှားဆေးဟာဂါဇာမြောက်ပိုင်းမှာဒဇိတပိုင်းလဲပတ်နေတဲ့ဆေးရုံအနည်းငယ်တဲကတခုပါဝင်ပါဒီဒေသမှာအစ္စရေးတပ်ကဖိအားပေးလာတာ3လနီးပါးရှိနေပါပြီဂါဇာမြောက်ပိုင်းဆေးရုံတဝက်ရက်ခွက်3ခုမှရှိကြတဲ့ဟာမတ်စ်တပ်ကိုင်းတွေကိုအစ္စရေးစစ်စီရေးကလက်ပစ်မှတ်ထားခဲ့တာဖြစ်တယ်လို့အစ္စရေးကပြောပါတယ်ဒါပေမဲ့လည်းဂါဇာမြောက်ပိုင်းမှာလူရင်နေသွားအောင်ဆောင်ရွက်ခြင်းအပြင်ဂျားကန်နဲ့ဖြစ်လာအောင်အစ္စရေးကကျူးပတ်နေတာလို့ပါလက်စတိုင်းတို့ကတော့ဆွဆွဲပါတယ်အစ္စရေးကတော့ဒီဆွဆွဲချက်ကိုညှင်းဆွလိုက်ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းဒိုနက်ဒေသမှာတော့ပြီးခဲ့တဲ့24နာရီအတွင်းမှာပဲကြေးရွာတစ်ခုကိုရုရှားတပ်တွေထပ်မံထိန်းချုပ်လိုက်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကတနင်္လာနေ့မှာပြောလိုက်ပါတယ်ဒီနေ့မှာပဲယူကရိန်းကလည်းနိုင်ငံအရှေ့ပိုင်းမှာရုရှားတပ်တွေနဲ့ထိတွေ့တိုက်ပွဲပေါင်း164ကြိမ်ဖြစ်ပွားခဲ့တယ်လို့ပြောပါတယ်အခုတော့အစီအစဉ်ကိုဆုံးသတ်ပြရစီခင်ဗျာဒီကနေ့မှအစီအစဉ်ထုတ်လို့ရမှုကမတ်သိန်းကြီးထိုက်ပါထုတ်လို့ရတဲ့အစီအစဉ်တွေကို VOA Internet ဆက်မြက်နဲ့ burmese.voanews.com မှာလည်းအရတခုဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်မြမပြည်သူပြည်သားအားလုံးနေပြောရဲမောချစ်ချင်းပေါ်ကျွယ်တင့်တယ်ဘဝလှပမဲ့နေ့ရက်တွေမနေ့အမြကြုံတွေ့နိုင်ကြပါစေကျွန်တော်တမောင်သားပါခင်ဗျာ